Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်က2018ခုနှစ် February 22ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ92မီတာ3240 48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆက်မှုပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်ကတော့ကျော်စံသားပါခင်ဗျာအမေရိကန်ပြည်ထောင်စုအနှံပြားမှာဇနထင်းချိုးရေးကိုကျောင်းသူကျောင်းသားတွေကတောင်းဆိုဆန္ဒပြနေကြပါတယ်ဆီးရီးယားနိုင်ငံဂူတာမြို့အစီပိုင်းမှာတိုက်ပွဲကိုချက်ချင်းရပ်ဖို့ပြည်သမကအတွင်းမှုချုပ်ကတောင်းဆိုလိုက်ပါတယ်ကဘာပေါ်ကတရားဥပဒေစိုးမိုးမှုစီးရဲနိုင်ငံတွေစည်းရင်းမှာမြန်မာနိုင်ငံဟာနံပါတ်တရားကိုရောက်ရှိနေတယ်လို့လေ့လာမှုတရားကဆိုပါတယ်ဒီလိုနောက်ဆုံးရအရေးကြီးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြည့်ညာမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်အင်္ဂါနေ့ညပိုင်းကလာရှုမြို့မှာဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်ပြီးတော
့အဆိုးဆုံးကပြောရမှာဗျာနော်တို့ထဲမှာတော့အဆိုးဆုံးပါဗျာနော်ရေစခန်းကြီးတွေဗျာဆေးရုံကြီးတွေဗျာအကျောင်းကြီးကြီးတွေဗျာဆရာကြီးကြီးတွေကတော့အဆိုးဆုံးအဖြစ
်ဒါကတော့အခင်းဖြစ်တဲ့နေရာမှာတွားရောက်ပြီးတော့အကူအညီပေးခဲ့တဲ့ဒေသခံတဦးက VOA ကိုပြောပြသွားတာဖြစ်ပါတယ်အပြည့်အစုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်အဲ့ဒါအပြင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်ခေါ်ရေးလုပ်နေရမှာအာနာဘယ်ကြီးကဒေသခံတွေနဲ့ညှိနှိုင်းတိုင်ပင်မှုမရှိတဲ့အတွက်စိတ်မသက်မသာဖြစ်ရတဲ့အကြောင်းရခိုင်လွှတ်တော်အမတ်တဦးကပြောလိုက်တဲ့ဆိုတဲ့သတင်းထိုင်းရေပိုင်နဲ့တွဲမှာမကြမ်းမမှာဖြစ်နေတဲ့မြန်မာလှေလုသားတွေကိုထိုင်းရေတပ်ကရဟတ်ရင်နဲ့ဆေးရုံကိုပို့ဆောင်ပေးခဲ့တယ်ဆိုတဲ့အကြောင်းစာရာတွေကိုနားဆင်ရမှာဖြစ်တယ်လို့နိုင်ငံတကာသတင်းတပုတ်ကလည်းကြားအုပ်ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ဖလော်ရီဒါပြည်နယ်ပတ်လန်မြို့မာဂျူရီစတုန်းမန်ဒက်ဂလတ်စ်အထက်တန်းကျောင်းကယာနန့်ချီရဲ့ကျောင်းသူကျောင်းသားတွေဟာသူတို့ပြည်နယ်မြို့တော်တယ်လဟာစီမှာဗိုလ်ထုနေရဆူဝေးပြီးတနတ်ထင်ကျုံရီပြင်းထန်တဲ့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုခဲ့ကြပါတယ်လူသေးပြောက်များပြားတဲ့အမေရိကန်စာသင်ကျောင်းပစ်ခတ်မှုတွေနဲ့တခုဖြစ်ပွားခဲ့ပြီးတဲ့နောက်တပတ်ကြာအခုလိုဆူဝေးခဲ့ကြတာဖြစ်ပါတယ်တနတ်သမားတူကလူပေါင်း18ယောက်ကိုပြစ်ဒဏ်ခဲ့ပြီးတဲ့နောက်တယ်လဟာစီနဲ့အမေရိကန်ပြည်ထောင်စုနေရအနှံ့ပြားမှာကျောင်းသူကျောင်းသားတွေရဲ့ဆန္ဒပြမှုအများပြားဖြစ်ပေါ်ခဲ့တာပါဆရာဆရာမတွေနဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ်ရှောင်းချောတို့လည်းကျောင်းသူကျောင်းသားတွေနဲ့အတူဆူဝေးခဲ့ပါတယ်ဒီဆန္ဒပြပွဲတွေဟာလူအများပြားကိုစီဆွန်းစေတဲ့ပြစ်ခတ်မှုမျိုးကိုဟန်တားနိုင်အောင်ဒေသတွင်းနဲ့နိုင်ငံခေါင်းဆောင်တွေကိုတွန်းအားပေးဖို့ရည်ရတာဖြစ်ပါတယ်ဂျော်ဂျီယာပြည်နယ်မြို့တော်မှာတော့အမျိုးသမီးအဖွဲ့တစ်ဖွဲ့ကစနက်ကိုတာဝန်ရှိရှိကန်ဆောင်ဖို့သာထောက်ခံပြောဆိုပြီးစနက်ကိုမပိတ်ဖင်ဖို့တောင်းဆိုခဲ့ကြပါတယ်ဝါရှင်တန်မြို့တော်သမ္မတအင်ဂျီရောရှိမှလည်းယာနယ်ချီရဲ့ကျောင်းသူကျောင်းသားတွေဟာစနအကြမ်းဖက်မှုကိုအဆုံးသတ်ပါ No more silence and gun violence နှုတ်ဆက်မနေနဲ့စနအကြမ်းဖက်မှုကိုရပ်ဆိုင်ပါလို့ကြွေးကြော်ခဲ့ကြပါတယ် Florida ပြည်နယ်စနပြစ်မှုဖြစ်ပွားခဲ့တဲ့ကျောင်းတစ်ကျောင်းကကျောင်းသူကျောင်းသားတွေဟာလည်းအခုလိုစနပြဖို့အတွက်နဲ့ Congress လွှတ်တော်အမတ်တွေကိုတွစ်ဆုံဖို့အတွက်ဆိုပြီးဝါရှင်တန်မြို့တော်ကိုဘတ်စကားရီစီတရက်တာချီတက်ခဲ့ကြတာဖြစ်ပါတယ်
ဆီးရီးယားရှေ့ပိုင်းဂေါတာဒေသကတိုက်ပွဲတွေကြားပိတ်မိနေတဲ့ဒေသခံ၄သိန်းကိုအကူအညီပေးနိုင်ဖို့အတွက်ဆီးရီးယားနိုင်ငံတလွှားရပ်ပေါင်း30အရေးပေါ်အပြစ်ခတ်ရဆဲပေးရတဲ့လုံခြုံရေးကောင်စီရဲ့ခွင့်ပြုချက်ရဖို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူဒရက်စ်စ조사နေပါတယ်။အဲ့ဒီဒေသခံတွေဟာလောကငင်းရဲ့ခန်းနေရတယ်လို့နေနေကြရကြောင်းနဲ့အချိန်ထက်ဆွဲလို့မဖြစ်တော့ကြောင်းလည်းပြောပါတယ်။မြောက်ပိုင်းတဘုံတွေထိန်းချုပ်ထားတဲ့ဒီဒေသကို2013ခုနှစ်ကစပြီးအစိုးရလူလာတဲ့တပ်တွေကပြန်ပြီးသိမ်းပိုက်ထားတာဖြစ်ပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနေအောင်အရှေ့ပိုင်းဂိုတာဒေသတွေတိုက်ပွဲတွေအလုံးအမြန်ရဆိုင်ဖို့အထွေမှုချုပ်ကပန်ကြားလိုက်တာပါ။ပြီးခဲ့တဲ့နှစ်တုန်းကတော့ရုရှားနဲ့အီရန်ပြင်တူရကီရဲ့ထောက်ခံမှုနဲ့ဆီးရီးယားသမ္မတဘရှာအစဲသဘောတူညီချက်အရအဲ့ဒီဒေသဟာတိုက်ပွဲအရှင်လျှော့ချတဲ့ဇုံ၄ခုထဲမှာတစ်ခုပါဝင်ခဲ့တာပါဒါပေမဲ့ဆီးရီးယားတပ်တွေနဲ့သူ့မဟာမိတ်တပ်တွေကအဲ့ဒီဒေသကိုပြန်သိမ်းဖို့အတွက်စစ်စင်ရေးတွေလုပ်တဲ့ပုံတွေ့လာရပြီးမကြခင်မှာပဲတိုက်ပွဲတွေတိုးလာတာပါတိုက်ပွဲတွေရပ်ဆိုင်းထားဖို့ကုလသမဂ္ဂတောင်းဆိုမှုကိုအကောင့်ထဲပေါ်နိုင်မဲ့အဆုံးဖြတ်ချက်မူကြမ်းရေးဆွဲဖို့လက်ရှိမှာလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံဆွေးနွေးနေကြပါတယ်ကောင်စီဝင်နိုင်ငံတွေဖြစ်တဲ့ဆွီဒင်နဲ့ကူဝေးတို့ကမူကြမ်းတင်သွင်းဖို့ရေးဆွဲနေကြတာဖြစ်ပြီးကြက်တပရင်းနေလောက်မှာတင်သွင်းဖို့ရှိပါတယ်
။2016ရွေးကောက်ပွဲမှာရုရှားကဝင်ဆက်ခဲ့တဲ့ဆိုရင်အဲ့ဒီတုန်းကသမ္မတဘရက်အိုဘားမားနဲ့သူ့အဆွေအားကဒါကိုဟန်တားဖို့မကြိုးစားခဲ့ပဲ။ဘာကြောင့်အခုမှလာပြီးစုံစမ်းစစ်ဆေးနေရတာလဲလို့သမ္မတဒေါ်နယ်ထရမ့်ကထပ်မံမေးခွန်းထုတ်လိုက်ပါတယ်။ဒါဟာမစ္စတာထရမ့်ကစီနေဂျုတ်ဂျက်ဖ်ဆက်ရှင်စ်ကိုဘရက်အိုဘားမားနဲ့သူ့ရရှိတဲ့ပေါ်စုံစမ်းစစ်ဆေးမှုလို့ဖို့တောင်းဆိုလိုက်တဲ့သဘောမျိုးလဲဆက်ရောက်နေပါတယ်။ ရွေးကောက်ပွဲအကျိုးစုရဲ့မဲဆွယ်မှုနဲ့ရုရှားအကျိုးစီးပွားဆက်ဆံနေတဲ့ကိစ္စပေါ်လာပေါင်းများစွာစုံစမ်းစစ်ဆေးမှုတွေကိုချုပ်ချပြီးဥပမာအစိုးရခစ်စီကိုအာရုံလွှဲဖို့အထောက်မှုလည်းပဲဒီရပိုင်းတွေအတွင်းမှာပဲဆမ်နာထရမ်ကလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုပြုလုပ်နေတဲ့ရောဘတ်မူလာကရုရှားလူမျိုးဆက်သွင်းဦးနဲ့ရုရှားကုမ္ပဏီသုံးခုကိုရွေးကောက်ပွဲမှာဝင်ဆွဲမှုနဲ့ဆွဲဆိုလိုက်ပြီးတဲ့နောက်ဆမ်နာထရမ်ကဒီလိုဝေဖန်လာတာဖြစ်ပါတယ်ဒီလိုဆွဲဖက်မှုတွေအတွက်ရုရှားအပေါ်ဒဏ်ခတ်အရေးယူဖို့ကွန်ဂရက်ကတခဲနဲ့အတည်ပြုခဲ့ပေမဲ့သမ္မတထရမ်ကညှင်းဆန်ပြီးရုရှားသမ္မတဗလာဒီမာပူတင်နဲ့စစ်မြေကြီးကိုသာလူလာနေခဲ့တာလည်းဖြစ်ပါတယ်
။ကာဝေးဝင်းကြီးဂျင်မက်တစ်ဆာအမေရိကန်စစ်တပ်ထံမှလိန်ပြောင်းလဲထားသူတွေတာဝန်ထမ်းဆောင်တင်မတန်ကိစ္စနဲ့ပတ်သက်တဲ့စီကံချက်တွေကိုသမ္မတဒေါ်နယ်ထရမ်စီအခုထိပို့မပေးရသေးဘူးလို့ပန်တဂန်စစ်ဌာနချုပ်ကပြောပါတယ်။သူ့ရဲ့အကြံပြုချက်တင်သွင်းဖို့အတွက်နောက်ဆုံးရက်ဖြစ်သတ်မှတ်ထားတာက February 27ရက်နေ့ပါ။စစ်တပ်မှလိန်ပြောင်းထားသူတွေတာဝန်ထမ်းဆောင်မှုတွေတားမြစ်ဖို့သမ္မတထရမ်ညွှန်ကြားချက်ကိုဘယ်လိုအကောင်အထည်ဖော်နိုင်မယ်ဆိုတာကိုပြီးခဲ့တဲ့ September လမှာစပြီးလေ့လာခဲ့တာဖြစ်ပါတယ်။ဗုဒ္ဓဘူးနေ့ကတော့အစည်းအဝေးတင်ပြရမယ်သတ်မှတ်ရရောက်တာဖြစ်ပေမဲ့ကာကွယ်ဝင်ကြီးကမပို့ရသေးကြောင်းပန်နဂွန်ကပြောပါတယ်။ဒါပေမဲ့ဝင်ကြီးရဲ့အကြံပေးချက်ဖြစ်အသင့်ဖြစ်ပို့ပေးမှာဖြစ်ပြီးနောက်ဆုံးသတ်မှတ်ရက်ကလည်းဌာနရင်းအတွက်ပဲဖြစ်ပြီးသမ္မတစီပို့ပေးဖို့သတ်မှတ်ရက်မဟုတ်ဘူးလို့ပြောပါတယ်။ဝန်ကြီးအကြံပေးချက်ဟာဝန်ကြီးမက်တစ်နဲ့သမ္မတထရမ့်တို့ကြားတည်ထောင်ကိစ္စရဖြစ်တယ်မို့အသေးစိတ်ပြောကြားဖို့ကိုတော့ညှင်းဆိုပါတယ်။လိန်ပြောင်းထားသူတွေစစ်တပ်ထဲတာဝန်မထမ်းဆောင်မှုနဲ့ပတ်သက်ပြီးထရမ့်ရဲ့မူဝါဒဆိုင်ရာကိုမတ်လ23ရက်နေ့ထက်နောက်မကျစေပဲပန်တဂွန်ကလှုပ်ဆောင်အောင်မှာဖြစ်ကြောင်းလည်းပန်တဂွန်ပြောခွင့်ရကပြောကြားခဲ့ပါတယ်။
View American Tan မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးဖမ်းယူနိုင်နိုင်ပါတယ်။
အရှင်မြေရာဗီဝေးတရမဆက်လက်ကျင်းနေပါတယ် World Justice Project လို့ခေါ်တဲ့ကမ္ဘာတရားမျှတမှုလေ့လာဆောင်ကြည့်ရေးအဖွဲ့ရဲ့သုတေသနပြုချက်အရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာတရားမျှတမှုရှိတဲ့နိုင်ငံတွေအနက်အဆင့်တရာမှာရောက်ရှိနေတယ်လို့တွေ့ရပါတယ် WPJ အဖွဲ့ကနိုင်ငံပေါင်း113နိုင်ငံကိုလေ့လာတင်ပြထားတဲ့2018ခုနှစ်အတွက်တရားဥပဒေစိုးမိုးရေးစည်းရင်းထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်ဒါဟာ2016ခုနှစ်ကတည်းကအဆင့်နှစ်ဆင့်ပြုတ်ကျသွားတာဖြစ်ပြီးမြန်မာနိုင်ငံရဲ့အထက်မှာလက်တင်အမေရိကတိုက်ကနီဂရာကနိုင်ငံရှိနေပြီးတော့မြန်မာနိုင်ငံရဲ့အောက်မှာတော့တူရကီနိုင်ငံရှိနေပါတယ်။ဒေသရင်းကြည့်မယ်ဆိုရင်တော့15နိုင်ငံရှိရတဲ့မြန်မာနိုင်ငံဟာအဆင့်14မှာရှိနေပါတယ်။ကမ္ဘာပေါ်မှာတရားဥပဒေစိုးမိုးရေးအစီအစဉ်နိုင်ငံတွေအဖြစ်ဒိန်းမတ်၊နော်ဝေးနဲ့ဖင်လန်နိုင်ငံတို့ကိုနံပါတ်1နဲ့3အဖြစ်ဖော်ပြထားပြီးတရားဥပဒေစိုးမိုးမှုအနည်းဆုံးနိုင်ငံတွေအဖြစ်နဲ့ကတော့ကမ္ဘောဒီးယားနိုင်ငံနဲ့ဗင်နီဇူလာနိုင်ငံတို့ကိုဖော်ပြထားတာတွေ့ရပါတယ်။ VJP အဖွဲ့အနေနဲ့တရားဥပဒေစိုးမိုးမှုကိုတိုင်းတားတဲ့နေရာမှာအစိုးရရောပြည်သူတွေပါတာဝန်ယူမှုတာဝန်ခံမှုရှိခြင်းလူတို့ရဲ့အခြေခံရပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့မျှတသောတရားဥပဒေများရှိခြင်းပွင့်လင်းမြင်သာစွာစီစဉ်ဆောင်ရွက်ခြင်းနဲ့ပယ်လိုက်မှုကင်းမဲ့ခြင်းတို့ကိုအခြေခံပြီးဆုံးဖြတ်တာဖြစ်တယ်လို့ဆိုပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းလားရှိုမြို့ကရုံးမပန်းမှာဗုဒ္ဓဘူးနေ့ညနေ 4:48 မိနစ်ဝန်းကျင်ဗန်ပိတ်ချိန်မှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးဗန်ဝန်တန်း2ဦးသေဆုံးခဲ့ရတယ်လို့6ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းရုံးမှဗန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကျန်ဗန်ဝန်တန်း22ဦးကိုတော့အသက်ဘေးကလွတ်အောင်ကယ်ထုတ်နိုင်ခဲ့ကြောင်းနဲ့ဝန်းကျင်ဒေသခံတွေလုံခြုံစိတ်ချမှုရှိအောင်လှုပ်ဆောင်နေတဲ့အပြင်ပေါက်ကွဲမှုဖြစ်ပွားတဲ့နေရာကအရေးပေါ်ကူညီကယ်ဆယ်အဖွဲ့အစည်းတွေနဲ့အတူလက်တွဲပြီးဆောင်ရွက်နေကြောင်းလည်းဖော်ပြထားပါတယ်။လားရှိုမြို့ရက်ကွက်နှစ်လမ်းမတော်လမ်းမှာဖွင့်ထားတဲ့ရုံးမှဗန်မှာပေါက်ကွဲမှုဖြစ်ပွားခဲ့ပြီးပေါက်ကွဲမှုဟာပြင်းထန်တဲ့အတွက်အနီးနားအဆောက်အဦတချို့ပါထိခိုက်ခဲ့ပါတယ်။ကပ်ရက်ဖွင့်ထားတဲ့ AIRB ဘန်အဆောက်အဦလည်းပျက်စီးခဲ့တယ်လို့လမ်းတစ်ဖက်မှာရှိတဲ့ပြည်내ချမ်းမာရေးအဆောက်အဦမှာရှိတဲ့ဗရင်းမှန်တွေအားလုံးနီးပါးကွဲကုန်တယ်လို့ဒေသခံတွေကပြောပါတယ်။အမှတ်1မြို့မှာရဲစခန်းတာဝန်ရှိသူတွေမိသက်တပ်ဖွဲ့တွေနဲ့မိုင်းရှင်းလင်းရေးအဖွဲ့တွေပြန်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေလည်းလုံခြုံရေးဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်။လာရှုံမှာလွန်ခဲ့တဲ့9နှစ် 8 နှစ်တုန်းကကမ္ဘောဇားဘန်ပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပြီးအခုရိုးမဘန်ပောက်ကွဲမှုကဒုတိယအကြိမ်ဖြစ်ပါတယ်။
ကမ္ဘာအဂရီပူပပြောင်းရေးနှစ်ပတ်လည်အစည်းအဝေးခန်းစားမှာအာဖရိကတိုက်ဆာဟာရာရေဝန်ဒေသဟာဆက်လက်ပြီးအနိုင်ဆုံးမှကြားရောက်နေပါတယ် Transparency International လို့ခေါ်တဲ့နိုင်ငံတကာအဂရီမှုစောင့်ကြည့်လေ့လာမှုအဖွဲ့ကြီးကနိုင်ငံပေါင်း180ကိုလေ့လာခဲ့တဲ့အစည်းအဝေးခန်းစားမှာအကြမ်းဖက်မှုတွေမငြိမ်သက်မှုတွေထူပြောတဲ့အာဖရိကအစိုးရဆိုမာလီယာနိုင်ငံဟာ12နှစ်ဇက်တိုက်အောက်ဆုံးမှရှိနေကြတာပါ အမှတ်တရကိုအမြင့်ဆုံးထားပြီးလေ့လာတဲ့ဒီလေ့လာမှုမှာကမ္ဘာနိုင်ငံပေါင်း3ပုံ2ပုံကျော်ဟာအမှတ်50အောက်မှသာရှိကြပြီးအာဖရိကနိုင်ငံအများစုကတော့ပြန်များအဖြစ်32မှတ်စီပဲရရှိကြပါတယ်။ဘယ်နိုင်ငံကမှအမှတ်ပြမရရှိပဲပထမရရှိနေတဲ့နိုင်ငံကတော့နယူးဇီလန်နိုင်ငံ89မှတ်ဖြစ်ပါတယ်။ဒီဖွဲ့ရဲ့အာဖရိကတိုင်းနေသားအကြံပေးကိတ်မူဝိုကီကဒီနေ့ဟာအာဖရိကတိုက်ဖို့ခြားစားပျက်စီးသောနှစ်လို့ဖော်ပြလိုက်ပါတယ်။ဒါပေမဲ့အာဖရိကသမဂ္ဂနဲ့နိုင်ဂျီးရီးယားတောင်အာဖရိကနိုင်ငံသမ္မတတို့လိုပုဂ္ဂိုလ်တွေကသင်ရှင်းတဲ့အထူးရစ်နစ်ကိုပေါ်ဆောင်ဖို့အဓိကထားလာတဲ့အတွက်အခြေအနေပြောင်းလဲလာနိုင်တယ်လို့လည်းဆိုနေပါတယ်
။တာလီဘန်တပုန်တွေဟာသူတို့ရန်ပုံငွေရရှိရေးနီလန်းတစ်တစ်ခုဖြစ်နေတယ်။တရင်သမားတွေကိုချင်းချောက်အခွန်ကောက်ယူဖို့အတွက်စီစဉ်နေပါတယ်။သူတို့ရဲ့တောင်းဆိုမှုကိုမလာရောရင်ဖြစ်စေပေးဆောင်မှုညှဉ်းဆန်းရင်ဖြစ်စေအရေးယူသွားမယ်လို့လည်းချင်းချောက်လိုက်ပါတယ်။တရင်မီဒီယာဌာနကြီးတွေရဲ့ဝင်ငွေတွေကိုဖော်ပြပေးဖို့အတွက်တောင်းဆိုလိုက်ပြီးဒီပေါ်မှာအခွန်စီကြမယ်လို့ဆိုပါတယ်။တာလီဘန်တို့တောင်းဆိုတဲ့ငွေကြေးကိုမပေးဘဲညှဉ်းဆန်းရင်သူတို့ဒေသမှာတရင်ယူခွင့်ပြုမှာမဟုတ်ဘူးလို့ချင်းချောက်တဲ့အကြောင်း RSF ကနေစည်းမချတရင်တောင်များအဖွဲ့ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။အာဖဂန်အရာရှိတွေကတော့ဒီကိစ္စဟာတိတ်ကျပြတ်မှုမရှိပါကြောင်းနဲ့ရှော့ပေါပြောဆိုခဲ့ပြီးလိုအပ်တဲ့ဆိုရင်အစိုးရကတရင်အဖွဲ့အစည်းတွေရဲ့လုံခြုံရေးကိုဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့ပြောကြားလိုက်ပါတယ်
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကြောစံသားနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့မနေ့ခင်းထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာဗိုလ်ထုနဲ့ညနေပိုင်းကလာရှိုးမျိုးနဲ့ယူမပန်ကွဲမှာဘုံပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်လုံချုံရေးပိုင်းတင်းတင်းကြပ်ကြပ်ထားပြီးတော့မြို့ကန်တွေကြားမှာတော့စိုးရိမ်မှုတွေရှိနေကြတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်။ဒီပေါက်ကွဲမှုမှာလူ2ဦးသေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရတယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစည်းချုပ်ရုံးကနေညပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ဘန်ကွဲတွေရဲ့လုံချုံရေးပိုးပြီးတော့စိတ်ချရဖို့အတွက်အထူးအာရုံစိုက်ပြီးတော့လှုပ်သွားမယ်လို့လည်းယူမပန်ရဲ့အမှုဆောင်ဥက္ကဋ္ဌဖြစ်တဲ့ဦးသိန်းဝေကဖေဖော်ဝါရီလ27ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အကြောင်းစုံကိုကိုချိုချိုသိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
လာရှုမြို့မှာနှစ်ပေါင်းများစွာအတွင်းအပြင်းထန်ဆုံးလို့ပြောရမယ်အင်္ဂါနေ့ညနေပိုင်း 4:48 မိနစ်အချိန်ဘုံပေါက်ကွဲမှုဟာယူမဘန်ရဲ့လာရှုဘန်ကွဲ1မြင်းညီတပ်မှဖြစ်ခဲ့တာပါဒီဖြစ်ရပ်မှာဒဏ်ရာရသူ24ဦးထက်မနည်းရှိခဲ့ပြီးသူတို့အားလုံးကိုဆေးရုံပို့ပြီးတဲ့နောက်အထက်အထက်ကဘန်ဝင်တဲ့အမျိုးသမီး2ဦးသေဆုံးသွားခဲ့ပါတယ်ကျန်တဲ့ဒဏ်ရာရသူ22ဦးကတော့စေယုံမှာစေကုသမှုခံယူနေပြီးသူတို့အခြေအနေအသေးစိတ်ကိုအတိအကျမသိရသေးပါဘူးဒဏ်ရာသူတွေက6ဦးဟာဘန်ဝန်နှန်းတွေဖြစ်တယ်လို့ယူမဘန်ရဲ့အင်ကာနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ် VOA ကလာရှိုးစေယုံကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးရှမ်းပြည်ဆိုတာကဘုံတန်တနတ်တန်နဲ့စိမ့်နဲ့ဒေသမဟုတ်ပေမဲ့အခုဖြစ်ရကတော့လာရှိုးမှာအကြီးမားဆုံးဖြစ်တဲ့ဖြစ်ရပဲလို့အခင်ဖြစ်နေကကိုယ်တိုင်သွားပြီးကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးခဲ့သူလာရှုလူငယ်များလူမှုကူညီရေးအဖွဲ့ဥက္ကဋ္ဌကိုထွန်းမြင့်က VOA ကိုပြောပါတယ်
။ရှမ်းပြည်ပဲတော့အများနဲ့တော့လူအတန်လေးတော့ကြားနေရရှိတော့။ဒါတော့လည်းကြီးကြီးမားမားတော့ဖြစ်တာပေါ့ဗျာ။ဒီလိုတနက်ပြစ်တာတော့ဘာလို့တော့ရှိတာပေါ့ဗျာ။အမျိုးတွေတော့စမ်းသွားနာနာလည်းရှိနေရတာဆိုတော့ဒီမှာတော့မျိုးထက်မှတော့ဒါကြီးတဲ့အကြောင်းဖြစ်တာပေါ့။ဒီလည်းကြီးတာတော့ဘာမှမရှိတော့ဘူးဗျာ။ဘုန်းနာလည်းတော်တော်လေးကိုတော့အတန်တော်တော်လေးကြီးတာပေါ့။ဒါကအကြီးမားဆုံးပဲ။အဆိုးဆုံးပဲပြောမှာဗျာနော်။တို့ထဲမှာတော့အဆိုးဆုံးပါဗျာ။တော့ yes ခန်းကြီးတွေဗျာ၊ဆေးရုံကြီးတွေဗျာ၊အချောင်းကြီးကြီးတွေဗျာ။ဆရာကြီးကြီးတွေကတော့အဆိုးဆုံးအချိန်ပေါ်ကြတာတော့။ဟာလည်းကျွန်တော်မြို့မှာတို့အဆိုးဆုံးမဖြစ်တာမှမဖြစ်တာ။
2014ခုနှစ်မေလလယ်ပိုင်းလင်းအားကြီးအချိန်တုန်းကလည်းလာရှုကကမ္ဘောဇာဘန်နဲ့တမဝါယမဘန်တွေနားမှာရှေးစင်နောက်ဆင့်ဆိုသလိုပေါက်ကွဲမှုနှစ်ခုဖြစ်ခဲ့ပါသေးတယ်။အဲ့ဒီတုန်းကတော့ထိခိုက်သေဆုံးတာတွေမရှိခဲ့သလိုအပြည့်အစည်းလည်းအခုလောက်မကြီးခဲ့ပါဘူး။အင်္ဂါနေ့ညနေပေါက်ကွဲမှုဖြစ်ပြီးနောက်ပိုင်းစုံစမ်းစစ်ဆေးမှုအခြေအနေနဲ့လုံခြုံရေးဆောင်ရွက်နေတဲ့အခြေအနေတွေကိုသိရဖို့လာရှိုးရက်တက်ဖွဲ့ကို VOA ကဆက်သွယ်ခဲ့ပြီးမလဲအဆက်အသွယ်မရခဲ့ပါဘူး။ပေါက်ကွဲမှုဖြစ်တဲ့အချိန်ဟာညနေ 9:00 နီးပါးအချိန်ဖြစ်တာကြောင့်ညနေပိုင်းနဲ့ညပိုင်းပုံမှန်အရောင်းအဝယ်အသွားအလာတွေနဲ့စပြီးစီကားစအချိန်လို့ဆိုရမှာပါ။ဒါပေမဲ့လည်းပေါက်ကွဲမှုကြောင့်လူတွေသေဆုံးတယ်ရရတဲ့အထိဖြစ်ပြီးတဲ့နောက်မြို့ရဲ့ပုံမှန်စီကားမှုပျောက်သွားတယ်လို့မြို့ကန်တူက VOA ကိုပြောပါဗျ။ဆိုရင
်ထိုင်လန်ပြီးတော့မနေ့ကတော့ဒီစိတ်ချောက်ကနေရတာတမျိုးလုံးကတော့ခါတိုင်းဆိုလို့ရှိရင်10နာရီ12နာရီလောက်အထိကားတွေဆိုင်ကယ်တွေတွားလာနေကြတာပေါ့။နေ့ကတော့တော်တော်လေးကိုတိတ်ဆိတ်သွားတယ်။10နာရီနောက်ပိုင်းကိုလူမရှိတော့ဘူး။ ညစီလည်းတင်းဆောင်ကြအောင်လုံးကြောက်လန့်ပြီးတော့ညစီမှာဆိုလို့ရှိရင်ဆိုင်300လောက်ရှိတဲ့ထဲမှာအဲ200ကျော်လောက်တော့တင်းကုန်ကြတော့တင်းတဲ့အချိန်မှာနောက်ကျန်တဲ့ဆိုင်ကြီးလည်းအလုံးတင်းပြီးတော့ပြန်ကုန်ကြတယ်။မင်းရတို့ကမျိုးလုံးလုံချွေးလက်ကင်းဆောင်ရွက်နေရော
။ယူမပန်ရဲ့အမှုဆောင်ဥက္ကဋ္ဌဦးသိန်းဝေခေါ်မစ္စတာဆာ့ချ်ပွန်ကအခင်းဖြစ်တဲ့ဖေဖော်ဝါရီလ21ရက်နေ့မှာပဲသတင်းထုတ်ပြန်ချက်တစ်ခုထုတ်ပြန်ခဲ့ပြီးအခုလိုရက်ဆက်ရုပ်မာတဲ့အကြမ်းဖက်လို့ရအတွက်များစွာတုံ့လုံးမိပြီးဝမ်းနည်းမိပါတယ်ဒီလိုလူမဆန်တဲ့လို့ရအတွက်အကြောင်းပြချက်တွေမပေးနိုင်ပါဘူးအကြမ်းဖက်မှုတွေကိုတိုက်ဖြတ်နိုင်ဖို့ဘဏ်ကွဲတွေမှာရှိတဲ့ဝန်ထမ်းတွေနဲ့ကတ်စတမာတွေရဲ့လုံခြုံရေးကိုပုံမှန်စိတ်ချရမှုရှိစေဖို့အထူးအားစိုက်ပြီးအလေးနဲ့ထားစောင့်ရွက်သွားမှာဖြစ်ပါတယ်လို့ပြောထားပါတယ်တမတော်ကော်ရဲ့ဦးစည်းချုပ်ရုံရဲ့အင်္ဂါနေ့ညနောက်ဆုံးထုတ်ပြန်ချက်မှာအကြမ်းဖက်တောင်းကျမ်းသူစီးစစ်ဆဲအဖွဲ့ထောင်ထားတဲ့ဒီတန်ဒရမိုင်းတလုံးပောက်ကွဲတယ်လို့ဖော်ပြထားပါတယ်အခုချိန်ထိတော့ဘယ်ဖွဲဆိုတာအတိအကျထွက်မလာသေးပါဘူးမြမတက်မတော်ကတော့လူမျိုးစုလက်နက်ကိုင်ဖွဲ့တွေကိုအကြမ်းဖက်တောင်းကျမ်းသူအဖြစ်မကြာခဏဆိုသလိုခေါ်ဆိုသုံးနှုံးလေးရှိပါတယ်ရိုးမဘန်ကို1993ခုနှစ်ကစတင်ထူထောင်ခဲ့တာဖြစ်ပြီးမြမနိုင်ငံဘန်တွေထဲမှာနံပါတ်၄အဆင့်အကြီးဆုံးဘန်ဖြစ်ပါတယ်လက်ရှိမှာဝန်ထမ်းပေါင်း3000ကျော်ဘန်ကွဲပေါင်း84ခုဖွင့်လှစ်ထားတယ်လို့ဂျိုမာဘန်ရဲ့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့လာရှုမြို့မှာဗိုလ်ထုနေ့ညဦးဘက်ကဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းတင်ပြသွားတာဖြစ်ပါတယ်အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်မြောက်ပိုင်းဒေသပြန်လည်ထူထောင်ရေးနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစိုးရရဲ့လုပ်ငန်းစဉ်တွေဟာပွင့်လင်းမြင်သာမှုမရှိသလိုဒေသခံတွေနဲ့ဒီနိုင်တယ်မင်းသားမျိုးမရှိတဲ့အတွက်ကြောင့်စိတ်ပြက်မိတဲ့အကြောင်းဘူးစီတော်မဲဆန္ဒနဲ့ကူစားပြုခိုင်အမျိုးသားပါတီရဲ့လွှတ်တော်အမတ်ကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့အလုပ်ဖြစ်ရေးကသာဦးစားပေးလုပ်ကံနေတဲ့အတွက်ဒေသခံအနေနဲ့သဘောထားကွဲပြားမှုတွေရှိနေလားဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်ရခိုင်ပြည်မြောက်ပိုင်းမှာနိုင်ငံတော်အချုပ်အခြာအာဏာနဲ့နေမြေတည်ထောင်ခံရရေးအပါအဝင်ဌာနတိုင်းရင်းသားတွေရဲ့အသက်အိုးအိမ်ထာဝရလုံခြုံမှုရှိတဲ့ဘဝထူထောင်နိုင်ရေးအတွက်တိရောက်တဲ့အကောင့်ထဲဖို့မှုလုတ်ပေးရေးဘူးတီတော်မဲဆန္ဒနဲ့ကိုစားပြု AMP ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်အမတ်ဦးအောင်တောင်းရွှေနဲ့တခြားလွတ်တော်အမတ်တွေကအင်္ဂါနေ့မှာတင်ပြဆွေးနွေးခဲ့ကြတာမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီအကောင့်ထဲဖို့ဆောင်ရွက်နေကြောင်းရခိုင်ပြည်နယ်အတွင်းခေတ်ဆက်ဆက်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကိုရေရှည်ဖြေရှင်းနိုင်အောင်အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဒါပေမဲ့ဒီအဆိုကိုဥဆောင်တင်သွင်းခဲ့တဲ့ AMP ပြည်သူ့လွတ်တော်မှဦးအောင်တောင်းရွှေကအဆိုရရဲ့လှုပ်ဆောင်မှုတွေအပေါ်အားမလို့အားမရဖြစ်မိကြောင်းတုံ့ပြန်ပြောဆိုလာတာပါ။
ဒီကအဆိုရလုံးနေတာကပုံပေါင်းပေါင်းဝင်ပြဘူးပေါ့ဗျာ။ပြည်တော်စုကလည်းအဖွဲ့ကိုဖွဲ့ပြီးတော့သူတို့မဟုတ်ဦးစည်းစနစ်နဲ့လုပ်နေတယ်။ဒေသခံတွေလည်းပုံပေါင်းဆောင်ရတာမရှိဘူး။အထူးသဖြင့်ကျွန်တော်ရခိုင်မှာဆိုလို့ရှိရင်ခိုင်မျိုးသားပါတီကကိုယ်စားလှယ်တွေရှိတယ်။နောက်ပြီးတော့စီးရေးဆိုလို့ရှိတယ်။ဝင်းမြင့်ဖားတွေရှိတယ်ဌာနတိုင်းတာကောင်းဆောင်တွေရှိတယ်တယောက်မှအဲဆွေးနွေးတယ်မရှိဘူးသူတို့ကအပေါ်ကလာရဲပြန်ကြောက်ကြတယ်အခုယူရဲရှာတွေလုပ်နေတယ်ဆိုတာလေနိုင်ငံတကာလူတွေခေါ်လာတယ်ဒီမှာဒေသခံတွေဘယ်လိုမရလဲဆိုတာကိုတောင်းမှသူတို့ဝင်ပြီးသတင်းတောင်မမြင်ဘူးဖြစ်နေဆိုတော့ကျွန်တော်တို့ကသူတို့လုပ်နေတာကိုကြည့်ပြီးတော့အရင်အားမလို့အားများဖြစ်နေတယ်နောက်ပြီးတော့သူတို့ဒီကူလုံချိုးစက်ဆက်တွေတူရှိပြီးတော့ရှာတာတွေလို့ပြောတယ်အဲလူတွေကတူရှာတာတွေဆိုတာကလေကျွန်တော်တို့ဘလောက်ပဲချတာချတာသူတို့မှာကဒေသခံတွေရဲ့ပုံပုံပေါင်းမှုမရလို့ရှိရင်ဒီလုပ်တွေဟာအလုံးမဖြစ်ဘူ
းဥအောင်တောင်းရွှေတင်သွင်းတဲ့အဆိုကိုလွတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်တာမှာတော့ရှုံးနေသွားခဲ့ပြီးအဲ့ဒီအဆိုကိုမှတ်တမ်းပဲတင်ထားလိုက်နိုင်ပါတယ်ဥအောင်တောင်းရွှေကတော့အစိုးရရဲ့လှုပ်ဆောင်မှုတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့ယူဆကြောင်းအခုလိုဆက်ပြောပါတယ
်ပွင့်လင်းမြင်သာမှုရှိဖို့လိုတဲ့အစိုးရကဘယ်လိုလုပ်မလဲဆိုတာကိုရှာပြဖို့လိုတယ်အဲဆိုတော့အခုကအစိုးရအနေနဲ့ဘာမှလေးဟိုလူတို့ကိုအပြစ်ပေးတာလည်းမရှိဘူးသူတို့လက်ခံမယ်လက်ခံမယ်ဆိုပြောနေတယ်ဆိုအရီလိုလက်ခံမယ်ဆိုတိုင်းလေမဖြစ်ဘူးနော်တကယ်တမ်းပြောလို့ရှိရင်တို့ဘယ်လိုထားမယ်ဘယ်လိုလုပ်မယ်အစီအမံတွေကိုပြည်သူကိုရှာတတ်တဲ့ကျွန်တော်စီကလည်းအကြံဉာဏ်ကိုယူတယ်အဲ့လိုလုံးမကျွန်တော်အကြံဉာဏ်ပေးနိုင်မယ်ပြီးမှအစိုးရအနေနဲ့လည်းဘယ်လိုလုပ်ကြောင်းမလဲဆိုတာကိုအပြင်မဲ့ရမယ
်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါဟာနိုင်ငံတကာအရေးအထိကြီးထွားလာနေတာကြောင့်ဒီကိစ္စပြေလည်အောင်အစိုးရဘက်ကဆောင်ရွက်နေခြင်းဖြစ်တာကြောင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ပြောဆိုမှုဟာမမန်ကံမှုလို့မြမအရေးလေးလာတုံတက်သူဦးစီသူအောင်မြင့်ကပြောပါတယ
်ပြဿနာကြီးသွားတဲ့အခါမှာဒါနိုင်ငံတကာကရောအတိုင်းအတာတစ်ခုထိပြည်ပြည်ကရောအတိုင်းအတာတစ်ခုထိပြည်လည်မှုရအောင်အစိုးရကသူလုပ်တယ်လို့တော့အစိုးရဟာ ပုံလင်းမြင်တာမှုမရှိဘူးသူတို့ဖာသာသူတို့လုပ်တယ်ဆိုတော့အဲ့ဒါကတော့မမှန်ဘူးတော်ပြီတော့အခုလက်ရှိအစိုးရကသူလုပ်နေတာဟာတွေကိုပြည်ပြည်ချာသူပြောပြီးတော့မှခရီးဝင်သူကြီးညာပြီးတော့မှသူလုပ်တာတွေပဲအဲ့ဒါကတော့အဲ့ဒါအဲ့ဒီဆွဆွချက်ကတော့မမှန်ဘူ
းရခိုင်ပြည်ပခါကိုကင်တွဲဖြစ်ချင်းတဲ့နေရာမှာအစိုးရနဲ့ဒေသခံတိုင်းရင်းသားတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်ဆိုတာကတော့မငြင်းနိုင်တဲ့ကိစ္စဖြစ်တယ်လို့လည်းဦးစီသူအောင်မြင့်ကပြောပါတယ
်ဒီသဘောထားကွဲလွဲမှုကြီးကဟုတ်တယ်ရှာရှာကြီးကိုမြင်နေရတယ်လေမြင်နေရတဲ့ခါကျတော့အစိုးရအနေနဲ့ကြားတဲ့ခါကျတော့သူကအလုပ်ဖြစ်ဖို့ကလိုတာဟုတ်အလုပ်လုပ်နေဖို့လိုတယ်ရှိဖို့သွားနေဖို့လိုတယ်မဟုတ်ဘူးဆိုရင်ဒီညှို့မှုနဲ့ကတကယ်ကိုဆန့်ကျင်ပဲဆန့်ကျင်ပဲမှာတော်တော်ကိုဆန့်ကျင်ပဲအချက်နဲ့ဒီတော်တော်များများမှာဆန့်ကျင်ပဲ
ဘူတိတော်မဲဆန္ဒနယ်ကပြည်သူ့လွတ်တော်အမဦးအောင်တောင်းရွှေကတော့အစိုးရအနေနဲ့ဒေသခံတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းမပေးနိုင်တာဟာသူတို့ရဲ့အားနည်းချက်ဖြစ်ကြောင်းပြောပါတယ်ရခိုင်ပြည်မြောက်ပိုင်းကတဖက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်9သိန်းနီးပါးပြန်လည်လက်ခံရေးကိစ္စကိုဦးစီးဆောင်ရွက်နေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရပြန်ပို့ရေးလုပ်ငန်းစဉ်တွေစတင်နိုင်မှုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ထရေးဝန်ကြီးကိုပေးလိုက်တဲ့စာရင်းကိုတာဝန်ရှိသူတွေအနေနဲ့အခုသတင်းပတ်အတွင်းမှာစတင်စစ်ဆေးနေပြီဖြစ်ကြောင်းစစ်ဆေးမှုတွေပြီးဆုံးသွားရင်တော့အဲ့ဒီစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပို့ပြီးပြန်လည်လက်ခံရေးကိုစတင်ဆောင်ရွက်သွားမှာဖြစ်ကြောင်းအင်္ဂါနေ့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ဒါကတော့ကိုဇော်ဝင်းလှိုင်ပြောပြသွားတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုကြားကြပါမယ်ထိုင်းနိုင်ငံတောင်ပိုင်းဖန်ငါခရိုင်ရေပိုင်နယ်ထဲမှာမြန်မာလူလုသားနှစ်ဦးအရေးပေါ်မခံမြက်နိုင်ဘိုက်အောက်နယ်ရောဂါခံစားရတာကြောင့်ဖေဖော်ဝါရီလ27ရက်နေ့ကဖူးကက်ကန်းကြီးကထိုင်းရေတပ်ကရေရဟရင်နဲ့ရနောင်းဆေးရုံကြီးကိုပို့ပေးခဲ့တယ်လို့ဆိုပါတယ်အကြောင်းဆုံးကိုမအေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံဖန်ငါခရိုင်အတွင်းမှာလူလုသားဖြစ်လို့နေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာပိုက်အောင်ပြီးကျမ်းမာရေးဆိုးရနေတာကြောင့်ထိုင်းလေဦးစီးကနေတဆင့်အစစ်စင်ကြောင်းကြခဲ့ပြီးထိုင်းရေတပ်ကရဟတ်ရင်ကိုတုံးပြီးကုညီကယ်ဆယ်ခဲ့ကဆေးရုံပို့ပေးခဲ့တယ်ဆိုပြီးဖန်ကအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်ပိုက်အောင်လို့ဆိုပြီးတော့မခံနိုင်လို့ဆိုပြီးသူတို့ကနေပြီးတော့ဟိုသူတို့လေဦးစီးကိုပြောတာပေါ့လေအဲ့တော့ထိုင်းလေဦးစီးကနေတဆင့်တကယ်အနာပိုင်းတကယ်အနာပိုင်းဆိုတာလေဝင်လေတဲ့စစ်တဲ့ပြီးပို့လို့ခေါ်ရတာအကြောင်းကြားအဲ့ဒီအမှတခါတဲ့ရေတက်ပေါ့လေရေတက်ဆိုင်ရာကိုလှမ်းပြီးတော့အကြောင်းကြားအကြောင်းကြားတော့မှရေတက်ကနေပြီးတော့သွားပြီးတော့အဲ့ဒီရဟန်းရင်နဲ့သွားခေါ်တာခေါ်ပြီးတော့မှသူတို့ရေနောင်းကိုပို့ပြီးတော့ရေနောင်းအဲ့ဒီလူဆေးရုံမှာပေါ့အဲ့အဲ့လိုမျို
းရေနောင်းဆေးရုံကြီးကိုလှေလုသားနှစ်ဦးကိုပို့ခဲ့ရမှာတော့တူးကတော့ကျမ်းမာရေးအခြေအနေမဆိုးပေမဲ့တူးကတော့အရေးပေါ်ခန်းကိုပို့ပြီးကုသမှုခံယူနေရကြောင်းဘာယောဂါဖြစ်တယ်လဲဆိုတာကိုတော့စစ်ဆေးနေသေးပဲလို့ဆိုပါတယ်ထိုင်းရတဲ့အနေနဲ့မြန်မာတွေကိုအခုလိုမျိုးကျန်းမာရေးအခြေအနေဆိုးတဲ့အချိန်လာရောက်ကူညီပေးမှုကတော့သိမ့်မကြုံဘူးပေမဲ့ကလင်နစ်တာမျိုးတွေရှိခဲ့ရင်တော့ကူညီကယ်ဆယ်တာတွေကိုလုပ်လို့ရှိရလို့ဆိုပါတယ်
။ဒီဒီလိုမျိုးယောဂါဖြစ်တာမဟုတ်ဘူးကလင်နစ်တာလေဒီဒီပိုင်းမြုပ်တာဆိုတော့မမြုပ်ခင်ခုနကလေဝိုင်းကွဲတဲ့အချိန်မှာအကြောင်းကြားပြီးတော့ဆိုင်ရနေလာခဲ့တာတို့နောက်တစ်ခုကကျတော့မှုန်တိုင်းလိုဟာမျိုးပေါ့လေအဲ့လိုမျိုးတွေဖြစ်လို့လေနစ်မလို့ဖြစ်တဲ့အချိန်မှာခဲ့တာဒါမျိုးတွေတော့ရှိတာပေါ့။လို့ယောဂါနဲ့ကတော့တော်တော်လေးကိုရှားပါလေလေအင်းစစ်တပ်ကကြတော့တို့ကရေတက်ကတော့အဲ့ဒီအဲ့လိုမျိုးအကူကြီးတောင်းရင်တော့ခိုင်းရပါမယ်တော့မဟုတ်ဘူးတို့ကကူတယ်ဗျအဲ့ဒါတော့ဂျုံဦးတာလေရှားဦးတာဂျုံဦးတော့ရှားဦးတာပေါ့လေအဲ့လိုမျိုးကူပါတယ်တို့က
ထိုင်းနိုင်ငံရဲ့ပင်လယ်ပြင်မှာအလုပ်လုပ်ကြနေကြတဲ့မြန်မာရေလုံသားတွေကိုအရင်တုန်းကဆိုရင်ကျန်းမာရေးမကောင်းလို့အလုပ်လုပ်မနိုင်ဘူးဆိုရင်လေပေါ်ကနေတွန်းချတာတွေရိုက်နှက်တာတွေရှိခဲ့တာပါလေလုံသားတွေကိုကျုံနေတဲ့ဖွဲခိုင်းစီတယ်ဆိုတော့လူခွင့်ရေးအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေထွက်လာပြီးနာမည်ဆိုးတွေထွက်လာပြီးတဲ့နောက်မှာတော့ရေလုံသားတွေကိုလူခွင့်ရေးချိုးဖောက်မှုတွေညှော်နှဲလာတာဖြစ်ပါတယ်ရှင်
။မအေးမှပြပြသွားတာပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်။ American ဒုတိယသမ္မတ Mike Pence ဟာတောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာကျင်းပတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲဖွင့်ပွဲအခမ်းအနားကျင်းပပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ February 10ရက်နေ့မှာတောင်ကိုရီးယားမှာရောက်နေတဲ့မြောက်ကိုရီးယားအစိုးရရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကနေအဲ့ဒီအစီအစဉ်ကိုအချိန်ကပ်ပြီးမှဖျက်ခဲ့တာကြောင့်အမေရိကန်အစိုးရတာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်မြောက်ကိုရီးယားနဲ့အမေရိကန်တို့အတူထိုင်ပြီးတော့ဆွေးနွေးစီလိုတဲ့ဆန္ဒရှိတဲ့အကြောင်းပုံမှန်လေးနဲ့ပြောကြားထားတဲ့တောင်ကိုရီးယားကတော့အခုလိုမဆွေးနွေးပြစ်တာနဲ့ပတ်သက်ပြီးစိတ်ပြက်နေတယ်လို့အခက်ခတ်တွေကသုံးသပ်ကြပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဒုသမရမိုက်ပန်ဆာပျုံချန်းအိုလံပစ်အားကစားပွဲတော်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ဖို့သွားတဲ့အချိန်အတွင်းမြောက်ကိုရီးယားရဲ့အမေရိကန်ခေါင်းဆောင်ကင်မြုံနမ်နဲ့ရောမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညီမဖြစ်သူကင်မြိုဂျုံနဲ့ပါတွေ့ဆုံဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်။သူတို့ဟာတောင်ကိုရီးယားသမ္မတအင်ဒိုမာတွေ့ဆုံဖို့အတွက်စီစဉ်ထားခဲ့တယ်လို့ Washington Post သတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့အိုလံပစ်ပွဲတော်ဖွင့်ပွဲမတိုင်ခင်မှာပဲမ မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဒုသမရပန့်စ်ကဝေဖန်ခဲ့ပါတယ်
As I did here today, we'll continue to seize every opportunity to ensure that North Korea does not use the powerful imagery and backdrop of the Olympics.
ဒီနေ့အနေနဲ့ဒီကိုရောက်နေတော့ဂုံကြီးမာတဲ့ Olympic ဘွဲတော်ကိုမြောက်ကိုရီးယားဘက်ကအဆုံးမချနိုင်အောင်တတ်နိုင်တဲ့အနေနဲ့ဆက်ပြီးတားဆီးသွားမှာပါ။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအပြင်နျူကလ িয়ার နဲ့ဒုံးကျည်လက်နက်တွေထုတ်လုပ်ပြီး American ကိုရောဒေသတွင်းနိုင်ငံတွေကချင်းချောက်နေတာတွေကိုဖုံးကွယ်ဖို့ဒီအိုလံပစ်ပွဲတော်ကိုအဆုံးချခွင့်မရအောင်လုပ်သွားမှာပ
ါအခုလိုဝေဖန်မှုတွေလုပ်ခဲ့တဲ့နောက်ပိုင်းမှာတော့မြောက်ကိုရီးယားဘက်ကတွစ်ဆုံဖို့နှစ်နာရီလောက်လိုမှပဲဖြတ်သိမ်းခဲ့တာဖြစ်ပါတယ်ဒုသမရပန့်ချက်ပြောခွင့်ရ Nick AS ကတော့တွစ်ဆုံရင်းနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကစကားချိုချိုသုံးပြီးမျှားနေတဲ့သဘောသာဖြစ်ကြောင်းအင်ကာနေမှာပြောကြားခဲ့ပါတယ်တကယ်လို့နှစ်ဖက်တွစ်ဆုံပြစ်ခဲ့မယ်ဆိုရင်လေဒုသမရကမြောက်ကိုရီးယားကိုသူတို့ဘက်ကမလျော့နိုင်တဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းရမယ်ဆိုတာကိုပဲပြောဖို့ရှိပါတယ်လို့ဆိုပါတယ်။ RAND Corporation ကနိုင်ငံတကာကာကွယ်ရေးဆိုင်ရာအကြီးတန်းသုတေသနမှူး Bruce Bennett ကတော့ Olympic ပွဲတော်မှာတိုင်ခင်ဒုသမရဘက်ကခုလိုပြောကြားခဲ့တဲ့ကြားကနေတွေးဆဖို့အတွက်ဖြစ်လာမယ်လို့သူမမျှော်လင့်ကြောင်းပြောပါတယ်
။ For the North Koreans, you negotiate from a position of strength. You try to say that the other side is negotiating with you.
မြောက်ကိုရီးယားနဲ့ညှိနှိုင်းတဲ့နေရာမှာတစ်ဖက်ကတစ်ခုခုပေးမယ်ဆိုပြီးတော့ညှိနှိုင်းရလေရှိပေမဲ့အခုဒုတိယသမ္မတပန့်စ်ကြတော့အဲ့ဒါနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။သူကမြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေပါဝေဖန်တာပါ။ဒါကသူတို့ရဲ့ထုံးစံနဲ့မကိုက်တဲ့အတွက်ဘလို့ညှိနှိုင်းမှုမျိုးကမှဆက်လုပ်လို့ရမယ့်ပုံမရှိသလိုနိုင်ငံရေးအရာလည်းတုံ့ပြန်ချက်လည်းရမှာမဟုတ်ပါဘူး
။ဒါအပြင်ဆွေးနွေးဖြစ်မယ်ဆိုရင်အမေရိကန်ကမြောက်ကိုရီးယားကိုသူ့နျူကလ িয়ার လက်နက်တွေဖျက်သိမ်းဖို့ပဲအဓိကပြောကြားမှာဖြစ်တယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ဘက်ကလည်းမလုံနိုင်ကြောင်းပဲညှင်းဆုံမှာမို့အဆင်ပြေစရာအခွင့်အလမ်းကတိတ်မရှိဘူးလို့ဆိုပါတယ်။ Olympic ပွဲတော်မှာတွစ်ဆုံခွင့်ရရဲ့သားနဲ့မတွစ်ဆုံဖြစ်ခဲ့တာဟာအခွင့်အလမ်းတစ်ခုဆုံးရှုံးတာလို့ပြောသူကတော့တောင်ကိုရီးယားဆိုးမျိုးအခြေဆိုင် AIPS မူဝါဒလေးလာရေးဆိုင်ရာအာရှတိုက်ပွဲကသူ့တည်တနာမှုဂုံမြုံဟုံးပါ
I definitely think so. I definitely think the South Korean government was very much open about its desire for the United States and North Korea to sit down together for the occasion.
ကျွန်တော်ကတော့အခွင့်အလမ်းတစ်ခုဆုံးရှုံးခဲ့တယ်လို့ထင်ပါတယ်။ Olympic ပွဲတော်ကိုရောက်တော့အမေရိကန်နဲ့မြောက်ကိုရီးယားတို့အတူထိုင်ပြီးနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးကြဖို့လိုလားကြောင်းတောင်ကိုရီးယားဆိုရကပွန့်ပွန့်လင်းလင်းထုတ်ပြောထားတာပါ။နှစ်ဖက်တွေ့ပြီးဒီကိစ္စဆွေးနွေးဖို့အခွင့်အလမ်းရှိနိုင်တယ်ဆိုတာကိုတောင်ကိုရီးယားကသိနေတာကြောင့်မြောက်ကိုရီးယားဘက်ကသဘောမကျတဲ့အမေရိကန်နဲ့စီရေးလေ့ကျင့်မှုကိုတော့အိုလံပစ်ပွဲနောက်ပိုင်းမှာလှုပ်ဖို့ရွှေ့ဆိုင်းထားတာပါတကယ်ဆိုဒီပွဲမှာနှစ်ဖက်အဆင့်မြင့်ခေါင်းဆောင်တွေတက်ရောက်လာတာမို့ဒီအခွင့်အလမ်းရခဲ့ပြီမဲ့အခုတော့ဖြစ်မလာခဲ့ပါဘူးဒါကတောင်ကိုရီးယားဆွေရကသိစိတ်ပြက်နေတယ်လို့ထင်ပါတယ
်ဒုသမရရဲ့ခီးစင်မတိုင်ခင်ကတော့မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မယ့်အလားအလာပေါ်အမေရိကန်အစိုးရကမျှော်လင့်ချက်တိတ်ထားခဲ့တာမဟုတ်ပေမဲ့ဒုသမရကိုရီးယားကျွန်းဆွယ်မှာရောက်နေစဉ်တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းမြောက်ကိုရီးယားရဲ့သဘောထားကိုAmerican ဘဟုထောက်လှမ်းအေဂျင်စီ CIA ကနေလက်ခံရရှိခဲ့ပြီးတဲ့နောက်မှာတွေ့ဆုံဖို့အတွက်စီစဉ်ခဲ့တာဖြစ်ကြောင်းလည်းအင်ဗျူရောအကြီးတန်းအရာရှိတူကိုကိုးကားပြီး Washington Post သတင်းစာမှာဖော်ပြထားတာပ
ါဒေါက်ခင်မြင့်သက်ပါခင်ဗျာ VOA American တန်ကကြာတော်လေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုလိုလက်ရှိထုတ်လွှင့်နေတဲ့အတန်လွှင့်အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ website ဖြစ်တဲ့bamish.voanews.com မှာလည်းအတန်တွေရောစာနေပါနားဆင်ဖတ်ရှုနိုင်ပါတယ် VOA ကိုအီးမေးလ်ကတဆင့်အကြံပေးဝေဖန်ခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ email လိပ်စာကတော့ bamish@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တော်ရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာဖြစ်တဲ့190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရားစတဲ့ကဏ္ဍတွေနဲ့အတူ
ရခိုင်တွေပါဝင်ပူပေါင်းမှုကိုလမ်းဖွဲ့မထားဘူးအဲ့ဒီနောက်ရခိုင်တွေအာဘော်ရခိုင်ပြည်သူတွေရဲ့အသံပျောက်နေတဲ့အတွက်ကြောင့်ဒီထက်မှကျွန်တော်တို့ကကြားထဲမှာည
က်မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဥကြော်ဇန်သားနဲ့ဒေါ်လာလတ်တန်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
မြန်မာပြည်မှာငွေဆက်ကူအရေးပါမှုဘလောက်တားရှိခံမလဲဆိုတဲ့ခေါင်းစဉ်နဲ့ Etihad Extra ရေးသားထားကို dw.com မှာဖတ်ရပါတယ်မြန်မာပြည်မှာငွေဆက်ကူတွေအမြဲကြီးစွနေပါတယ်ကာဝေချင်းငွေအကြီးပိုက်ပြီးလာရမယ်အိမ်နာခလျှက်စစ်မီတာကဈေးဝယ်တာအလုံးငွေဆက်ကူနဲ့ပေးချေနေကြတာပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေဟာ2012ကစပြီးများပြားလာခဲ့ပေမဲ့ပြည်သူအများစုမှဗန်စင်းမရှိကြပါဘူး။1962မှာဗန်တွေကိုပြည်သူဝင်သိမ်းခဲ့တာလူတွေမမေ့ကြသေးပါဘူး။1990ပြည့်လွန်နှစ်တွေမှာပြန်လည်ခွင့်ပြုလာပေမဲ့1998နဲ့2003မှာအကြီးအကျယ်ပြဿနာတက်ခဲ့ရပါတယ်။2012ကစပြီးမြန်မာစီးပွားရေးဟာနှစ်စဉ်600ခိုင်နှုန်း800ခိုင်နှုန်းစသဖြင့်ဖွံ့ဖြိုးလာသည့်တိုင်အောင်ငွေဆက်ကူအပေါ်မှာအကြီးအကျယ်မိခိုးနေရမှုကြောင့်တိုင်းပြည်ဖွံ့ဖြိုးရေးကိုနှေးကွေးစေပါတယ်။ငွေသားနဲ့ပြည့်ချေရတဲ့အတွက်ငွေကြေးအလွှဲပြောင်းနှေးကွေးပြီးစေယူပို့ဆောင်ရေးစိတ်ပုံများပါတယ်။ခြားစားပစ္စည်းမဲ့အလားအလာလဲပိုရှိစေတယ်လို့ American Institute ကယူဆပါတယ်။ဒီအခြေအနေမှာ Mobile Banking လို့ခေါ်တဲ့ Telephone ကတဆင့်ငွေအလွှဲပြောင်းလုပ်တဲ့ကိစ္စအလားအလာကောင်းတယ်လို့ဆိုပါတယ်။တချို့ငွေကြေးအဖွဲ့အစည်းတွေက Disney ကိုအသုံးပြုနေကြပါတယ်။ဘန်စင်းရှိသူလူဦးရေမများပြားလှတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာ Mobile Banking စနစ်ဟာအလုပ်ဖြစ်တယ်တွင်ကျယ်လာနိုင်တယ်လို့OK ဒေါ်လာလုပ်ငန်းဟာဆိုရင်မြန်မာနိုင်ငံမှာငွေပေးချေတဲ့ဝန်ဆောင်မှုကိုဆောင်ရွက်နေတာအသုံးပြုသူပေါင်း6သိန်းလောက်ရှိပြီးညစဉ်အသုံးပြုနေသူပေါင်း9000ထိရှိတယ်လို့ဆိုပါတယ်။အလားတူစွာပဲထိုင်းအခြေစိုက် True Money ဟာလည်းမြန်မာ Mobile ဖုန်းစည်းကွက်ကိုထိုးပေါက်လာပြီး Telenor နဲ့ Urudu တို့မှလည်းဒီဝန်ဆောင်မှုတွေရှိနေကြပါတယ်။ဒီလို Electronic တဆင့်ငွေပေးချေတဲ့စနစ်တွေဟာမြန်မာနိုင်ငံမှာနှောင်းကိုအလားအလာသိကောက်လာနိုင်တယ်လို့ Harvard ကဆိုကတိကတူကသူရဲ့လေ့လာချက်မှာဖော်ပြတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ။
TheAsianPost.com မှာတရုတ်ကမြန်မာနဲ့ဆက်ဆံရေးအားဖြည့်နေတယ်ဆိုတဲ့ကောင်းကြီးနဲ့ပမ်လာဗစ်တဲရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။နိုင်ငံတကာမျက်နှာစာမှာအင်အားကြီးလာတဲ့တရုတ်ဟာရှေ့တောင်အာရှနိုင်ငံများကိုနိုင်ငံခြားအထောက်အကူတွေရရရရပေးနေခဲ့တာဟာတရုတ်ကဒေသတွင်းသူ့ရဲ့အာဏာနဲ့လွှမ်းမိုးမှုတိုးစီဖို့ဆိုတဲ့တကယ့်ယူရဲ့ချက်ကိုဖုံးကွယ်ထားလို့ရှိတယ်လို့အစချီရေးသားထားပါတယ်။မကြတိမီကတရုတ်ကရခိုင်ပြည်နယ်မှာမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုပြဿနာတွေနဲ့ပတ်သက်လို့အစိုးရဘက်ကယက်တီပေးခဲ့တာဖြစ်ပါတယ်။တရုတ်ကအခုလိုယက်တီပေးနိုင်တာကလည်းဒီကိစ္စရဲ့နေဆက်လုံခြုံရေးမှာတရုတ်နဲ့ဓာတ်ရိုက်မပတ်သက်လို့ပဲဖြစ်ပါတယ်။ဒါအပြင်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခန်းနေရတဲ့မြန်မာနိုင်ငံရဲ့နှစ်ဆက်ဆံရေးတိုးဖို့လေဒါဟာတရုတ်အတွက်အခွင့်အလမ်းသစ်တရပဲဖြစ်ပါတယ်။တရုတ်ကမြန်မာနဲ့ဆက်ဆံရေးတူတဲစီဘူကျိုးပန်းရမှာစီရေးရပူပေါင်းဆောင်ရွက်မှုနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုးဖို့ကဏ္ဍတွေပါဝင်ပါတယ်။စစ်ပဲစစ်ဆန်ရေးတိုးဖို့အရေးကြီးတဲ့အချက်ကလည်းစစ်လက်နဲ့ပစ္စည်းတွေကိုမြန်မာကိုတရုတ်ကအများဆုံးရောင်းချနေလို့ပဲဖြစ်ပါတယ်။စစ်သုံးရင်90ရာခိုင်နှုန်းကိုတရုတ်ကရောင်းချခဲ့တာဖြစ်ပြီးစစ်လေရင်နဲ့စစ်သင်ဘောတွေကိုလည်းရောင်းချပေးခဲ့တာဖြစ်ပါတယ်။မြန်မာအနေနဲ့အိန္ဒိယဘက်ကလည်းလက်နက်ကြီးတွေစသဖြင့်ကိုဝယ်ယူနေတဲ့အတွက်ကြောင့်လေမြန်မာနဲ့စီးရရပူးပေါင်းဆောင်ရွက်ဖို့ကတရုတ်တွေပို့အရေးကြီးတာလည်းဖြစ်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာမြန်မာနိုင်ငံရဲ့မဟာဗျူဟာကျတဲ့ပထဝီဝင်အနေထားကြောင့်တရုတ်ကအရှေ့လယ်ပိုင်းနဲ့အာဖရိကတို့မှာဝယ်ယူနေတဲ့ရေနံနဲ့သဘာဝတန်းဝေ80ရာခိုင်နှုန်းကိုတင်ပို့နိုင်ဖို့မြန်မာကတဆင့်လမ်းသစ်ပေါက်နိုင်တာလည်းဖြစ်ပါတယ်။ဒါအပြင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအဓိကစီမံကိန်းတွေဖြစ်တဲ့ကျောက်ဖြူသူစီးပွားရေးဇုန်နယ်မြေစီမံကိန်းဟာလေရခိုင်ပြည်နယ်မှာရှိနေတာဖြစ်ပါတယ်။အင်းကြီးချင်းနိုင်ငံငယ်တွေအပေါ်တရုတ်ကကျင့်သုံးနေတဲ့တန်တမာရေး policy ဖြစ်တဲ့မူလင်အန်လင်နဲ့ဖူလင်ဆိုတဲ့ခင်မင်းကြီးမှုလုံခြုံစိတ်ချရမှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကူညီနိုင်ဖို့ဆိုတဲ့ policy အရ တရုတ်မြန်မာဆက်ဆံရေးမှာမြန်မာအနေနဲ့ပထဝီဝင်နေထားရကိုယ်နိုင်ငံတွေအကျိုးရှိအောင်သုံးတန်ရင်သုံးနိုင်တဲ့အခြေအနေမှာရှိတဲ့အကြောင်းလဲဆောင်းပါးရှင်ကထောက်ပြထားပါလိမ့်ရှင်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံရောက်ကောက်နှုတ်ချက်ကိုတင်ပြပေးကြတာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပါမယ်မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုရဲအတုံးပဲဖြစ်ပါလေ။စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S ကဟူစကဒီနေရာမှာပြင်သစ်စကားခယူတ်ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို့ခယူတ်ကတော့အင်္ဂလိပ်လေးလို့လုံးကောက်ဒီပေးရပါလေ။ I N N ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်။တိမ်နဲ့နေကြတယ်ဆိုတော့ရင်းနှီးကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝေနေလေရဲ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါတော့မယ်လက်ရှိရခိုင်ပြည်နယ်မှာအခြေအနေရရဟာကြဆင်းဆိုးရွားနေတယ်လို့လူထုကြားမှာလည်းပြင်းထန်ပြီးတော့ radical sun နဲ့သဘောထားတွေရှိလာတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်တူဦးဖြစ်တဲ့ဦးဦးလှစောကသုံးသပ်ပါတယ်သူတို့ပါတီအနေနဲ့ကတော့ဒီမိုကရေစီကျင့်စဉ်တဲ့အညီညှိနှိုင်းဆွေးနွေးမှုကတစဉ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမူတိုင်ဆက်လက်ပြီးတော့ရပ်တည်သွားမယ်လို့ဆိုပါတယ်အသေးစိတ်ကိုဦးသာစောနဲ့ဦးကျော်စန်းသာလို့ဆွေးနွေးသုံးသပ်ရမှာရခိုင်ပြည်နယ်အရေးကိုဦးလာစောကအခုလို့စပြီးတော့ပြောပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရဲ့အခြေအနေဟာအမတန်စိတ်ပျောက်ဖို့လည်းကောင်းတယ်ဝမ်းနည်းဖို့လည်းကောင်းတဲ့အခြေအနေဖြစ်နေတယ်စိုးရင်စရာလည်းကောင်းတယ်ဘာလို့ဆိုအခုအကုန်လုံးတည်ရတိုင်းဒီလက်ရှိနိုင်ငံမြန်မာနိုင်ငံရဲ့အခြေအနေမှာနိုင်ငံတကာရဲ့ PR တွေကအရင်ပြင်းထန်နေတယ်အထူးသဖြင့်ရခိုင်ဒေသကိုပုံပုံပြင်းထန်နေတယ်ပြင်းထန်နေတယ်ဒီဘက်ကအချိန်ချောက်မှုတွေနိုင်ငံတကာအသောအိမ်မှာကုလသမဂ္ဂမှာ R2B ကိစ္စတော့ဘာတော့ပေါ့လေအဲ့တော့ဒီအစိုးရဘက်ကလည်း two of you ဟာနဲ့သူတော့ခုခံဖို့လုံတော့ပေါ့ဒါပေမဲ့ထိရောက်မှုတိုးတက်မှုတွေမမြင်ဘူးအဲ့တော့ဘာရှိမှဘာဖြစ်လာမလဲဆိုတာကိုကျွန်တော်တို့ကြိုတင်မှခံမနိုင်ဘူးအဲ့ဒီအချိန်မှာကျွန်တော်တို့လွတ်တော်ထဲမှာလည်းပြောပါတယ်ဒီတမတော်ရဲ့အစိုးရရဲ့နိုင်ငံရေးပါတီတွေရဲ့ခိုင်ကအင်အားစုတွေအကုန်လုံးတညီတမျိုးတည်းနဲ့ဒီဟာကိုစဉ့်ခံပြီးရင်ဆိုင်ရမယ်ဆိုတဲ့ဘာမျိုးကျွန်တော်ပြောပါတယ်ခိုင်မှလည်းဒီလိုပဲဖြစ်တဲ့ဒါပေမဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာနံပါတ်1အချက်ကတော့ခိုင်တွေရဲ့အခန့်ငန့်တဟာပျောက်နေတယ်ခိုင်တွေရဲ့ပါဝင်ပူပေါင်းမှုကိုလမ်းဖွဲ့မထားဘူးအဲ့ဒီနောက်ခိုင်တွေရဲ့အာဘော်ခိုင်ပြည်သူတွေရဲ့အသံဟာပျောက်နေတဲ့အတွက်ကြောင့်ဒီထက်မှကျွန်တော်တို့ကကြားရဲမှာညက်တဲ့ပုံစံမျိုးဖြစ်နေ။နောက်ဒီဟာတစ်ချက်ပေါ့လေ။နောက်တစ်ချက်ကတော့ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ကြားထဲမှာရှိတဲ့ပေါ်တိုင်းမှုဟာလည်းတော်တော်လေးပြင်းထန်ပါတယ်။ပြင်းထန်တယ်ဆိုတာကဘိုးကပဲမသိလို့လားတော့မသိဘူး။အဲ့ဒါဟာတော့ဒါကောင်းတဲ့လက္ခဏာမဟုတ်ဘူး။နောက်ကျွန်တော်တို့ဒီဝန်ကြီးတစ်ပါးကိုဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီဝန်ကြီးဟာတော့ဘလို့မှလက်ခံနိုင်စရာအကြောင်းရှိပါဘူးကျွန်တော်လူရည်ကန်လေးအမတန်ညံဖြစ်နေမောက်ပါတယ်အဲ့တော့သူ့ပေါ်မှာသူ့အမားပေါ်မှာလွတ်တော်ကလှုပ်လိုက်တဲ့ခါမှာလည်းရခိုင်ပြည်နယ်ဆိုတာတစ်ကျင်တဲ့ပုံတော့မရဘူးအော်မြောက်ဦးကိစ္စဖြစ်လာတဲ့အခါမှာလည်းတရားဟာဘလို့ပဲဖြစ်ဖြစ်ဒီမိုကရေစီလူ့ဖွဲ့စည်းတစ်ခုကိုတည်ဆောက်နေတဲ့ခါမှာဘလို့မှလက်ခံနိုင်စရာခြေရဖြစ်ရတစ်ခုပဲအဲ့တော့အဲ့ဒီဖြစ်ရပေါ်မှာကိုရိုးရဲ့သူစီမံခန့်ခွဲမှုညံဖြစ်နေတာကိုမခံဘဲနဲ့ငါတို့လှုပ်တာမှန်တယ်ဆိုတဲ့အပေါင်းမျိုးလှုပ်သွားတဲ့ခါကျတော့ ဒီဘက်ကလွတ်တော်ကလည်းပြန်တုံးပြန်တာပေါ့လေဘာလို့ဆိုလွတ်တော်တဲ့မှာလည်းမြောက်ကရှိတဲ့အမတ်တွေရှိတယ်နောက်ရခိုင်ပြည်သူတွေဆက်ရခါကြတော့လွတ်တော်ဘက်ကလည်းတော်တော်လေးခံစားရတယ်အစိုးရဘက်ကတော့သိခံစားပါဖို့မပေါ်ဘူးဒါလုံယုံလုံစင်မဲ့ဖြစ်ရဖြစ်စင်မဲ့ထင်တယ်သူလွတ်တော်လမ်းကြောင်းကလွတ်ကျူစားတဲ့ခါမှာကြတော့လေခေါတိုက်မျိုးတွေတခါဖြစ်ပြန်ရောနောက်ပူဆိုးတာကကျွန်တော်တို့မြောက်ဦးဟာဘယ်လိုခေါ်မလဲဗျာဟိုစိတ်ဓာတ်ရရနေမြို့တမြို့လို့ဖြစ်သွားရင်ကြောက်စိတ်တွေလည်းရှိတယ်နော်ဟိုဒေါသထွက်တာကြီးနာကြီးတာတွေနော်အကုန်လုံးခရမာတခုလိုခံစားနေရတယ်အဲ့မျိုးကိုခိုင်ပြည်နယ်ဝန်ကြီးတစ်ပါးလာပြီးတော့ပြည်နယ်ရံပုံငွေကနေပြီးတော့ဖွံ့ဖြိုးရေးရဲ့လုပ်တဲ့ project ဒီ tender တွေကိစ္စမှာတကယ်ကိုမိုက်မိုက်ရိုင်းရိုင်းကိုကြတဲ့လုပ်ရမျိုးတွေနဲ့သူချင်းရဆိုင်ပြီးလုပ်တော့တယ်အဲ့တော့ခိုင်ပြည်နယ်ဆိုတာဒီမိုကရေစီကိုလည်းမသိဘူးအမျိုးသားပြန်လည်တင်းများဆိုတာလည်းမသိဘူးအဲ့ဒီဘူးသီးတော်မောင်တော်နေပြီမှာအရှုံးရှာအာဏာနဲ့ပတ်သက်ပြီးတော့တိုက်ပြီးဘလို့အခက်ခဲချင်းနေဆိုလေကက်ဘိနက်ကသိဖို့မရဘူးအဲ့တော့တော်တော်စိတ်ပြတ်ဖို့ကောင်းတယ်အဲ့တော့ကျွန်တော်တို့ကဘယ်လိုလုပ်မလဲကျွန်တော်အာဏာလည်းမရှိဘူးပါဝါလည်းရှိတာမဟုတ်ဘူး check and balance ကိုလည်းသူတို့တန်ဖိုးမထားဘူးအဲ့တော့ဟိုးအပေါ်ကတက်ဆိုင်ရလူကြီးတွေကလည်းဟိုကျွန်တော်တို့မိန်းမနေမှာတော့ရှော့နေတာပဲရှော့မွေးနေတာပဲဒါပေမဲ့လက်တွေ့ရခိုင်ပြဿနာမှာအဲ့လိုချစ်ချစ်ခင်ခင်နဲ့ဖြစ်အောင်ပူပေါင်းဆောင်ရွက်လုပ်အောင်ဖန်တီးပေးနိုင်တဲ့အချင်းချင်းတစ်ခုကိုသူလုပ်ဝင်ပေးနိုင်ဘူ
းဟုတ်ကဲ့ဦးလာဆိုပြောတဲ့အချိန်မှာအချက်လက်တွေအများကြီးပဲကျွန်တော်တစ်ချက်ချင်းပြန်ပြီးတော့နည်းနည်းမေးချင်ပါတယ်ပထမဆုံးတစ်ချက်ကပထမပြည်နယ်ဝန်ကြီးတပါးကိုပြည်နယ်လွှတ်တော်ကဖြုတ်လိုက်တယ်အဲ့လိုဖြုတ်နိုင်တဲ့အာဏာတော့စီစီတာပေါ့ဆိုတော့အခုချက်စားပြစီပြီးတော့လက်ခံနိုင်စရာမရှိဘူးဆိုတော့အပြုမှုကိုလုပ်နေတယ်ဆိုတော့ဝန်ကြီးအဲ့ဒီဝန်ကြီးကိစ္စကလွှတ်တော်မှာအဲ့လိုအေးအေးထုတ်ပယ်လို့မရဘူးလားခင်ဗျာ
လွှတ်တော်ဘက်ကလည်းချင်းချိန်နေဝင်ရပါတယ်ဘာလို့ဆိုတဲ့ခါကျတော့စီမံခန့်ခွဲမှုညံဖြင်းနေတော့အာဂရီတိုက်စားမှုကော်မရှင်ကကင်တွယ်လို့ရတဲ့ဟာတွေကပေါ်ပေါ်ထင်ထင်ဖြစ်နေဒါကိုဒီနေ့မှာတာဝန်ရှိတဲ့ဝန်ကြီးချုပ်ကသိရမယ်အပေါ်ကသိရမယ်ပါတီစည်းကမ်းထိန်းသိမ်းရေးကော်မတီကသိရမယ်အရေးယူမှုတွေလောရမယ်အဲ့တော့ကျွန်တော်တို့ကတစ်ခါလုပ်ပြီဆိုရင်နောက်တစ်ခါလုပ်ပြန်ရင်လည်းလွတ်တော်ဟာလူများစုနဲ့ဘူကြရဲ့เนาะပြည်နယ်စုအုပ်ကိုတပါလုပ်တယ်ညာလုပ်တယ်ဆိုပြီးဟိုအရင်တစ်ခါကလည်းဥညာဝင်တော့ပြောပါတယ်เนาะအဲ့လိုဆိုပြဿနာပူဆိုးသွားလိမ့်မယ်တကယ်တော့တော်တဲ့သူလက်ရှိပါတယ်เนาะနာမည်ဆိုးမထွက်တဲ့ဒေါက်တာချမ်းသာတို့လိုလူမျိုးတွေလည်းရှိပါတယ်เนาะအဲ့တော့ကျွန်တော်တို့ကတော့ပဲပါတီလို့မဟုတ်ပါဘူးတကယ်စီမံခန့်ခွဲမှုကောင်းတဲ့ဒီကိုလုပ်ပါနောက်တော့ဒီရခိုင်ပြည်နယ်ပူးတောင်မောင်တော်ရေးခင်းကိုလုပ်တဲ့ခါမှာလည်းဒီကက်ဘိနက်ကိုယ်တိုင်ကတက်တက်ကြွကြွနဲ့လူထုနဲ့အတန်ကိုနားထောင်ပြီးတော့ကျွန်တော်တို့ပါတီစံတော်ဆိုရဲမရှိဘူးနဲ့ဒါဟာတမျိုးသားလုံးနဲ့ပတ်သက်တဲ့ပြည်ထောင်စုတစ်ခုလုံးနဲ့ပြည်သက်တဲ့ပြဿနာပဲဆိုတာကိုရင်းနှီးမှာဟုတ်တကယ်ကွန်မစ်မန့်ရှိနေဖို့လိုတယ်ဒါပေမဲ့အခုမဖြစ်ဘူ
းနောက်တစ်ခုကျွန်တော်မေ့ချင်တာကအဲ့ပြည်နယ်အုပ်ချုပ်ရေးနောက်ဘဟုအစိုးရအစိုးရဘိုင်းကအာဏာချက်တွေကိုပြောပြီးတော့အဲ့နိုင်ငံရေးပါတီတွေဘက်ကအာဏာချက်ကောမရှိဘူးလားခင်ဗျာအဲ့ဒါကိုဘာပြောစရာရှိလဲ
နိုင်ငံရေးပါတီတွေဘက်ကတော့ညံ strong ဖြစ်တာမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်သတိထားမိတာတစ်ခုရှိတယ်ရခိုင်ပြည်မှာရှိတဲ့လူထုဟာနည်းနည်းပို့ပြီးတော့ radical ဆန်လာသလားလို့ဟိုပထမ၅နှစ်ပေါ်လေဦးသိန်းစင်အစိုးရလက်ထက်တော့ဦးလှမောင်တင်တို့ဘိုလ်ချုပ်မမောင်အောင်တို့လက်ထက်တုန်းကတော့နည်းနည်းဒါလို့ radical မဆန်ဘူး radical မဆန်ဘူးသူတို့လည်းနည်းနည်းလူထုနဲ့လည်း flexible ဖြစ်တယ်လူထုကိုလည်းပေါင်းတတ်တယ်တင်းတတ်တယ်ဂိုင်းတွေတတ်တယ်နော်အခုဟာကနည်းနည်းလူထုနဲ့ကင်းကွာသလိုဖြစ်တယ်လူထုပေါ်မှာလုပ်တဲ့ policy တွေမှားလာတယ်ဒီခုနကပြောလူထုနဲ့တဟဇာတာမဖြစ်ဘူးခါကြတော့လူတွေဟာပိုပြီးတော့ radical ဆန်လာတယ်ဒီအစိုးရတွေကိုအကောင်းမမြင်ဘူးလွတ်တော်တွေကိုလည်းအကောင်းမမြင်ဘူးနောက်ဒီလိုမြောက်ဥပဒနာတွေဖြစ်တဲ့ခါမှာပူဆိုးသွားတယ်နော်နောက်တစ်ခါဒီဘက်လည်းပြည်တွင်းဆက်ဘက်ကလည်းပြည်တွင်းဆက်ရဲ့အရေးအယောင်တွေကလည်းဒီခိုင်ပြည်ကိုလာခနိုင်တယ်ဆိုတော့လူတွေဟာဒီဒီမိုကရေစီ transition ပေါ်မှာအယုံကြည်နေလာသလိုဖြစ်တယ်ဒါကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒါကိုပြည်နယ်အစိုးရလည်းသိတင်တယ်နော်ဘဟုအစိုးရလည်းသိတင်တယ်ဒီခိုင်မှာ liberalize လုပ်ပြီးဖို့လိုတယ
်အဲ့တော့ဒီခိုင်ပြည်သူလူထုအများစုကတော့ ANP ကိုအများကြီးထောက်ခံကြတယ် ANP ပါတီအနေနဲ့ရောဒီလိုတိတ် radical ဖြစ်လာတာကိုပြန်ပြီးတော့အချင်းဆော့ပေးဖို့ထိမ့်ပေးဖို့ကြိုးပမ်းတဲ့အထောက်အမှုတွေရောရှိသွားတယ်လား
ကျွန်တော်တို့မူအားဖြင့်တော့ဒါ radical ဖြစ်တယ်ဆိုတာကျွန်တော်တို့မကြိုက်ဘူးမကောင်းဆိုတော့ဒီဒါမဲ့ဒါမဲ့လူထုက radical ဖြစ်နေအလန်း radical ဖြစ်လာတဲ့အချိန်မှာကျွန်တော်တို့ကလည်းဒါကိုလက်တလုံးဝင်လုံးလို့တော့မရဘူးကျွန်တော်တို့ဒါဆိုဒါ radical ကို tempo short ဖို့အတွက်ဆိုရင်ဘ ഹു အစိုးရအတိုင်းနဲ့ဘ ഹു အစိုးရနဲ့တော့ပြည်နယ်စွန့်နေတော့လူထုကို liberalize လုပ်ပေးရမယ်နည်းနည်းဟိုကျွန်တော်တို့စီးပွားရေးလွတ်လပ်မှုတွေတခြားလွတ်လပ်မှုတွေเนาะကျွန်တော်တို့ဖွဲ့စည်းပုံဆိုင်ရာလွတ်လပ်မှုတွေနဲ့ဒီသားတွေကို liberalize လုပ်ပေးရမယ်အဲ့ဒီ liberal side ကိုပြောဆိုရင်ကျွန်တော်တို့ဟာဒီမိုကရေစီခွင့်လည်းမခံစားဘူးတရားစတာလည်းမခံစားဘူး ငါတို့ကိုဖိနေတယ်ငါတို့ရှာနေတယ်ဒီလွတ်တော်ဟာမတိတ်ပဲမရှိဘူးဒီမိုကရေစီဟာတိတ်ပဲမရှိဘူးလို့သူမြင်လာလိမ့်မယ်တစ်ဖက်မှာလည်းဒီဘက်ကဒီ terrorist တွေဝင်လာတယ်ဒါဘင်္ဂလီတွေကလည်းအဲ့လို movement ဖန်တဲ့သဘောထားတွေနဲ့အမျိုးမျိုးပြည်ထောင်စုကို pressure ပေးနေချိန်မှာပြည်သူတွေရားထဲမှာအဲ့ radical ဆန်လာတယ်ဆိုတာတိုက်ပြည်တဲ့ဘလို့မှမကောင်းဘူး
အဲ့ဒါကိုညှိနှိုင်းမှုအတွက်ဒီခိုင်းပြည်သူလူထုအပေါ်မှာဩဇာလွှမ်းမိုးနိုင်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့ဒီအာဏာပိုင်အစိုးရတွေနဲ့လည်းပဲနည်းနည်းပြောဆိုဆက်သွယ်နိုင်တဲ့ဆွေးနွေးညှိနှိုင်းနိုင်တဲ့အခြေအနေမျိုးလုံးဝမရှိဘူးလား
မရှိဘူးမရှိဘူးကျွန်တော်တို့ဒီမှာဒီ NCA လက်မှတ်ထိုးတဲ့မှာကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပြောတဲ့ main hall တော်ကောက်ပါတယ်ဘလို့မှကိုအငင်းပေါ်စရာမရှိအောင်တကယ်သိခံစားမှုကလည်းတည်တည်ငြိမ်ငြိမ်နဲ့သွားမယ်လမ်းကြောင်းတွေကိုအခက်အခဲတွေကိုတခါတည်းသူပြင်ကြဒါမှမဟုတ်အဲ့ဒီမိန်ကုန်းတွေကိုကျွန်တော်ထင်တယ်အဲ့ဒီမိန်ကုန်းတွေကိုရခိုင်ပြည်နယ်ကဲမီနက်တွေကနားခေါ်လေလားဖတ်မှတ်ဖတ်ရလားနော်နိုင်ငံတော်ခေါင်းဆောင်ကိုရရဲ့ပါတီခေါင်းဆောင်တွေကပေးထားတဲ့လမ်းညွှန်ချက်မိန်ကုန်းတွေကိုအောက်ချိန်မှာအကောင့်ထဲပေါ်ဖို့အတွက်ကဘလူးစီမံချက်တွေရှိတယ်လေအဲ့ဒါပြဿနာပဲအဲ့တော့အပေါ်ကလူကြီးတွေကတော့လမ်းညွှန်နိုင်ငံရေးလက်ငံချက်တွေပေးတယ်အောက်ကလူတွေကတော့ဘာမှမလုပ်ဘူးအဲ့တော့ပြောရင်သူလိုပြောဘူးဒီတော့မောင်နှမလည်းမိလောင်နေလောင်ဒီဘက်မှာခိုးလို့ကောင်းလေဆိုပြီးတော့ဟိုဘက်ရောမမိလောင်ရင်ဒီဘက်ရောခိုးလို့ကောင်းလေဆိုတဲ့ idea မျိုးနဲ့အဲ့ဒီဝင်ကြီးပြက်လုံနေကြရဲဆိုတော့တော်တော်ဒုက္ခရောက်တာဗောတိုင်းပြည်ဘလို့လို့ငြင်းရတော့မလဲ
အဲ့လှုပ်ပြည်နယ်လှုပ်တော်မှာရောဘဟုတွတ်တော်တွေမှာရောဒီခိုင်းပြည်နယ်ကနိုင်ငံရေးသမားတွေကိုယ်စားလှယ်တွေအနေနဲ့အပြုသဘောနဲ့ရောတင်ပြသလားအဲ့ဒါကိုတင်ပြတော့ရောသူတို့လက်မခံဘူးလား
အဲ့အခုချီတော့ကျွန်တော်တို့ဘက်ကတော့လှုပ်တော်ထဲမှာတော့လောလောဆယ်ဒီ policy ရပိုင်းနဲ့ကျွန်တော်ဆွေးနွေးတာတော့မရှိပါဘူးကျွန်တော်တို့ development issue ပေါ်လေ data ဆိုင်ရာဖွံ့ဖြိုးရေးအတွက်ကျွန်တော်တို့တင်ပြတာတွေပြောတာဆိုတာရှိပါတယ်။နောက်ပူးတည်တော်မောင်တော်ကဒီအစိုးရရဲ့စီမံချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရတခုတင်ထားတာရှိပါတယ်။နော်ပူးတည်တော်ကိုယ်စားလှယ်ကအဲ့ဒါကိုတော့ဆွေးနွေးတဲ့အခါမှာဒီဘက်ကဒီကျွန်တော်တို့မြို့တော်ကိုယ်စားလှယ်တွေပေါ့လေအဲ့တော့တက်မတော်သားကိုယ်စားလှယ်တွေကတော့ဒီအမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ ਨੇ သူသဘောတူကြပါတယ်။သူတို့ကတော့ကုန်းလို့ချင်မှုနားလည်နိုင်ကုန်ရှိတယ် NLD ဖက်ကလူတွေကတော့နည်းနည်းနားလည်မှုအားနည်းတယ်သူတို့ကောင်းအခြေရေမြေပြင်ရှင်တွေကိုမသိဘူးเนาะဖြစ်စဉ်ကိုမသိဘူးနောက်ခံသမိုင်းကြောင်းတွေမသိတဲ့ကြောင်သူတို့စန္ဒာဆွဲနဲ့ထပြီးဆွေးနွေးကြတာလည်းရှိတယ်အခုတော့နည်းနည်းပါပါနားလည်လာပြီလို့တော့ယူဆပါတယ်အဲ့တော့ဒီလာမယ့်နှစ်ရက်မှာတော့စောင့်ကြည့်ရမယ်အဲ့ဒီအဆိုပေါ်မှာဘလို့တုံ့ပြန်ကြမလဲဆိုတာ
နောက်တစ်ခုမေးချင်တာကရခိုင်ပြည်နယ်မှာအင်အားအကောင်းဆုံးနိုင်ငံရေးပါတီဖြစ်တဲ့ ANP မှာခေါင်းဆောင်မှုအပြောင်းလဲဖြစ်နေတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူးအဲ့တော့ခေါင်းဆောင်မှုအပြောင်းလဲဖြစ်လာရင်မူဝါဒသဘောထားမှာရောလည်းအပြောင်းလဲတွေဖြစ်လာနိုင်ပါသလား
ကျွန်တော်တို့ပါတီမှာတော့ကျွန်တော်တို့ချထားတဲ့မူရှိတယ်ပေါ့နော်အရင်တော့ကတော့ကျွန်တော်တို့ DED ဆိုတာကျွန်တော်တို့ပါတီ RNDP စထားတဲ့ development ရဲ့ equality ရဲ့ democracy ရဲ့ပေါ့လေအဲ့နောက်ပိုင်းကျွန်တော်2010လောက်ပြင်လဲလာတဲ့အခါမှာကျွန်တော်တို့ federalism ကပဲမပြေနိုင်ငံရေးပြဿနာဖြစ်ပြီးတွင်းစစ်ရစေးရေး federal နိုင်ငံတည်ထောင်ရေးဆိုမှုချလာပါတယ်ကျွန်တော် DED ရဲ့ကျွန်တော် plus FA federalism ပေါ့ဒါကျွန်တော်ပါတီရဲ့မူပါပဲအဲ့ဒီပါတီရဲ့မူပေါ်မှာပဲကျွန်တော်အပြောင်းလဲတော့ရှိနိုင်မှာတော့မထင်ဘူးဒီနည်းနဲ့ဗမာပြည်ရဲ့နိုင်ငံလမ်းကြောင်းဟာပြည်တွင်းစစ်ရစေးရေး democratic culture ကနိုင်ငံပြည်စုံဆွေးနွေးပြီးတော့ကျွန်တော် federal နိုင်ငံစစ်ကိုဘယ်လိုထောင်မလဲ federal နိုင်ငံစစ်ထောင်မလို့ဆိုရင်ကျွန်တော်ဖွဲ့စည်းပုံပြောင်းရမယ်ဖွဲ့စည်းပုံကိုတဖြည်းဖြည်းကျွန်တော် process တစ်ခုနဲ့ကျွန်တော်ပြောင်းမယ်ဆိုတာပါပဲ
ဒါကတော့ဥကျော်စန်းသားစီစဉ်တင်ဆက်တဲ့ပတ်စင်မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့အမျိုးသမီးများပေါ်အကြမ်းဖက်မှုဆန်ရပြဿနာနဲ့ပတ်သက်ပြီးတော့လိလာသူတည်တနာပြုလုပ်နေတဲ့ဒေါ်အေးတီရီကျော်ရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
တဲ့အရေးကိစ္စတွေကိုသူတည်တနာလုပ်ပါတယ်။ဒီမှာဒီနေ့ပြောချင်တဲ့အကြောင်းအရာကဒီအနောက်နိုင်ငံတွေမှာအခု #MeToo လှုပ်ရှားမှုဆိုတဲ့အကြောင်းအရာဟာမြန်မာနိုင်ငံအပေါ်မှာလှုပ်ခတ်မှုရှိလာတယ်ဆိုတဲ့အကြောင်းအရာဖြစ်ပါတယ်။ဒီလိုအခြေမျိုးမှာပေါ့နော်လူတွေအားလုံးကဘယ်လိုပူပေါင်းပါဝင်ဆောင်ရွက်တင်တယ်လဲဆိုတာကိုပြောချင်ပါတယ်။ဒီ #MeToo လှုပ်ရှားမှုဟာအမျိုးသမီးတွေကသူတို့လိင်ပိုင်းဆိုင်ရာထိပါစော်ကားခံရတယ်ဆိုပြီးတော့ဖွင့်ပြောပြကြပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေကလည်းဒီအနောက်နိုင်ငံတွေမှာပေါ့ဒီတကယ်ကျွလွန်တဲ့သူတွေကိုဒီထိထိရောက်အရေးယူတာတွေရှိရဲ့အဲ့လိုအကြောင်းအရာတွေကိုကျမတို့ကဒီမြန်မာနိုင်ငံမှာလဲပေါ့နော်မီဒီယာတွေပါပြောလာတာတွေရှိတဲ့အခါမှာဒီလှုပ်ရှားမှုရဲ့ရိုက်ခတ်မှုအနေနဲ့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအနည်းစုဟာရှေ့ကိုထွက်လာပြီးတော့
တို့လည်းဒီလိမ်မိုင်းဆိုင်ရာစော်ကားနှောက်ယှက်မှုခံခဲ့ရပါတယ်ဆိုပြီးတော့ရှစ်ထွက်ပြောဆိုလာတယ်ရှိပါတယ်အဲ့လိုမျိုးရှစ်ထွက်ပြောဆိုတဲ့ဟာတွေကိုပေါ့နော်ကျမအနေနဲ့ကတော့အရန်ကိုကြိုးစိုးတင်တယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့ဒီပထမတစ်ချက်အနေနဲ့ဒါမမျိုးသမီးတစ်ခုလုံးမချစ်မရဲနဲ့ခံစားနေရတယ်ပေါ့နော် sexual harassment လို့ခေါ်တဲ့ဒီလိမ်ပိုင်းဆိုင်ရာနှောက်ယှက်မှုလို့ပြောရမှာပေါ့အဲ့လိုမျိုး sexual harassment ဟာပေါ့နော်ဒီယဉ်ကျေးတဲ့လူမှုအတိုင်းအဝိုင်းမှာဒါဘလို့မှလက်ခံသင့်အကြောင်းရှိတဲ့ပြုမှုတစ်ခုဆိုတာကိုဟိုလှုပ်တဲ့သူကရောကျမတို့ပြည်သူတစ်ခုလုံးအပါပေါ့နော်စပြီးတော့အသိအမှတ်ပြုလာနိုင်တယ်ပေါ့နော်ဒုတိယအတချက်ကကြတော့ဒီကျမတို့အမျိုးသမီးတွေကအရင်ကတည်းကနေပြီးတော့အခုချိန်ထိဒီလိုမျိုးဒီထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကိုကအနေအထိုင်မတက်လို့ဟိုကိုရဲ့အဝတ်အစားဘာဖြစ်နေလို့စရဲပေါ့နော်ဒီကိုအမျိုးသမီးတွေကသူတို့အနေအထိုင်မတက်လို့ဒါသူတို့ခံရတယ်ဆိုတော့ဟိုဘယ်လိုပြောမလဲအတွေးအခေါ်တွေကိုငငယ်တည်းကရိုက်သွင်းထားခြင်းခံရတဲ့အတွက်ကြောင့်မလို့ခံရပေမဲ့ကိုပဲအပြစ်တင်ခံရတယ်တူးလို့နဲ့သူကြတော့ခွင့်လို့ပေးထားတယ်အဲ့လိုမျိုးယဉ်ကျေးမှုကနေပြီးတော့ကျမတို့ကဒီတာဝန်ယူမှုတာဝန်ခံယူမှုရှိတယ်ပေါ့နော်ဒီကိုကအဲ့လိုမျိုးတစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်ထိုက်တန်တဲ့အပြစ်ဒဏ်ခံရတဲ့ပတ်ဝန်းကျင်တစ်ခုကိုကျမတို့ကဖန်တီးနိုင်မယ်အဲ့လိုဖန်တီးမှသာလေကျမတို့ဒီအဲ့လူမှုပတ်ဝန်းကျင်ပေါ့နော်အမျိုးသမီးတွေကိုလေးစားမှုရှိတဲ့ပတ်ဝန်းကျင်ဖြစ်လာမယ်ပြီးလို့ရှိရင်ကျမတို့ဒီသမီးရေရှိရဲ့တားရလည်းရှိတယ်အဲ့လိုမျိုးသူတို့တွေအတွက်ပေါ့နော်လုံခြုံတဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ကျွန်မမြင်ပါတယ်တတိယတစ်ချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးဟိုအမျိုးသမီးတွေကထောက်ဖို့ပြောဆိုလာခဲ့လို့ရှိရင်ပေါ့နော်ဟိုကျွန်မတို့ဒီဝမ်းသာစရာကောင်းသွားပဲဒီသူတို့တွေကိုပေါ့နော်ဝမ်းရံပေးတဲ့ပုံစံမျိုးတွေကိုလည်းကျွန်မတို့တွေ့ရတယ်အာဒါတကယ်ကိုအတက်စရာကောင်းပါလေ။အာတခြားတစ်ဖက်မှာလည်းပေါ့နော်။အာသူတို့ကဒီအာယုံစိုက်မှုရကျင်လို့ပြောတယ်ဆိုတဲ့ဟာမျိုးဒီလိုမျိုးမဖြစ်အောင်ဘလို့ရှောင်ကြဉ်လို့ရတယ်ဆိုတဲ့ဥစ္စာမျိုးတွေပေါ့နော်။ပို့ပြီးတော့အပြစ်တင်တန်တွေကတော့ဒီအားပေးတဲ့အတန်တွေထက်ကတော့ကြီးစိုးနေတော့မှာပဲ။ဆိုတော့ခါကျွန်မတို့ကျွန်မအမေကပေါ့နော်။ဒီလိုမျိုးအမျိုးသမီးငယ်တွေကပေါ့နော်။ဟိုမြန်မာနိုင်ငံဆိုလို့ရှိရင်ဒါ Hiri Hotepat တရားကိုလက်ခံထားတဲ့နိုင်ငံ။ဒီအမျိုးသမီးတွေကိုဆိုလို့ရှိရင်ဟိုအဆက်အကြောက်ကြီးရမယ်ဆိုပြီးတော့ကျွန်တော်အမြဲတုံသင်ဟိုကြီးပြင်းလာရတဲ့တိုင်းပြည်အဲ့လိုမျိုးတိုင်းပြည်မှာနေထိုင်ကြတဲ့အမျိုးသမီးတွေကအာဒီလိုမျိုးလိမ်မိုင်းဆိုင်ရာစော်ကားပါတယ်စော်ကားခံရပါတယ်ဆိုတာပေါ့နော်။တော်ရုံတိုင်ရုံတက်တိနဲ့ပြောဖို့ဆိုတာမလွယ်ပါဘူး။အဲ့ခါကျတော့ကျမတို့ကသူတို့ရဲ့စကားသံတွေကိုနားထောင်ရပါမယ်။ပြီးတော့သက်ဆိုင်တဲ့တာဝန်ရှိသူတွေကလည်းသူအရေးတယူဆောင်ရွက်ပေးမှုတွေရှိရမယ်လို့ထင်ပါတယ်။အဲ့လိုမှားတာလျင်မတရားခံရတဲ့အမျိုးသမီးလေးတွေကလည်းအဲ့လိုအပြုအမူတွေကြုံလာလို့ရှိလို့ရှိရင်ဘလို့တရားမျှတမှုကိုရှာမလဲဆိုတာကိုသိလာပြီးတော့ရဲရင်လာကြမယ်လို့ကျွန်တော်ထင်ပါတယ်။သူတို့အတွက်လည်းပို့ပြီးတော့လုံခြုံမှုရှိတဲ့ပတ်ဝန်းကျင်တစ်ခုကိုအနှင်းနဲ့အမြင်ဆောင်ရွက်ပေးနိုင်မယ်လို့ကျွန်မထင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။အမျိုးသမီးများပေါ်အကြမ်းဖက်မှုဆိုင်ရာပြဿနာနဲ့ပတ်သက်ပြီးတော့လူ့လျာသုစည်းစနာလုပ်နေတဲ့ဒေါ်အေးတီတီကျော်ရဲ့ယုံကြည်ရာကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အီရန်ဆိုးရကဖန်ထားတဲ့အမေရိကန်နိုင်ငံသားဘက်ကာနမာဇီရဲ့ကျန်းမာရေးနဲ့ပတ်သက်လို့အီရန်ဆိုးရမှာအပြေအဝတာဝန်ရှိတဲ့အကြောင်းအမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်။သက်82နှစ်ရှိပြီဖြစ်တဲ့မစ္စတာနမာဇီဟာအချိန်တိုဆေးရုံတက်ခဲ့ရပြီးမကြသေးခင်ကပဲ event အကျဉ်းထောင်ကိုပြန်ပြီးတော့သွားခဲ့ရပါတယ်။သူဟာနှလုံးရောဂါနဲ့ဆက်ဆက်နေတဲ့ကျန်းမာရေးပြဿနာတွေကြောင့်ပြီးခဲ့တဲ့တစ်နှစ်ထဲမှာ၄ချိန်ဆေးရုံတက်ခဲ့ရတာပါ။မစ္စတာနာမာဇီရဲ့ဆရာဝန်တွေနဲ့အီရန်အစိုးရရဲ့ဆေးဘက်ဆိုင်ရာစစ်ဆေးသူတွေရဲ့ပြင်းထန်တဲ့သတိပေးချက်ကိုစန့်ကျင်ပြီးမစ္စတာနာမာဇီကိုအခုလိုအကျဉ်းထောင်ကိုပြန်ပို့လိုက်တယ်ဆိုတာသိရှိနားလည်ကြောင်းအင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်မှာဖော်ပြခဲ့ပါတယ်။ဘကာနာမာဇီဟာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အရာရှိဟောင်းတဦးဖြစ်ပြီးအီရန်မှာ2016ခုနှစ်ဖေဖော်ဝါရီလကတည်းကအဖမ်းခံခဲ့ရသူပါသူ့အရင်လေးလဆော့ပြီးအီရန်အာဏာပိုင်တွေဖမ်းဆီးခြင်းခံထားရတဲ့တားဖြစ်သူဆီယာမတ်ကိုတွေ့ဖို့အီရန်နိုင်ငံကိုသွားချိန်မှာပဲအခုလိုအဖမ်းခံခဲ့ရတာဖြစ်ပါတယ်တားဖာနှစ်ယောက်စလုံးကိုလျှို့ဝှက်ခုံရုံးတင်စစ်ဆေးခဲ့ပြီးသူလျော်လုံမှုအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုစတဲ့စွဲချက်တွေနဲ့ 2016ခုအောက်တိုဘာလထဲမှာထောင်ဒဏ်12စီစီရင်ချက်ချမှတ်ခဲ့ပါတယ်။အသက်အရွယ်အိုမင်းနေပြီဖြစ်တဲ့မစ္စတာနာမာဇီကိုထောင်ထဲပြန်ထည့်တာဟာသင်မိတ်ပေးလိုက်တာနဲ့အတူတူပဲလို့နာမာဇီရဲ့မိသားစုရှေ့နေဂျရက်ဂျန်ဆာကပြောပါတယ်။အခုလိုအခြေအနေမျိုးမှာလိုအပ်တဲ့စေဝါကူတာမှုတွေကိုရည်ရွယ်ချက်ရှိရှိတမင်ဖြတ်တောက်လိုက်တာဟာလူခွင့်ရချိုးဖောက်မှုတွေအတွက်အလွန်အမင်းစိုးရင်စရာအခြေအနေကိုမြင့်တက်စေခဲ့ပါတယ်။မစ္စတာဘကာနာမာဇီဟာစေဝါကူတာမှုရဖို့လိုအပ်နေတဲ့အရေးပေါ်အခြေအနေမှာရှိနေဆဲဖြစ်ကြောင်းနဲ့မစ္စတာနာမာဇီရဲ့ကျန်းမာရေးနဲ့ပတ်သက်လို့အီရန်အစိုးရမှပြေဝတာဝန်ရှိတယ်လို့အမေရိကန်ဘက်ကမှတ်ယူထားကြောင်းအင်ဗျူရောပြောခွင့်ရဆန်ဒါစ်ကပြောပါတယ်မစ္စတာဘကာနဲ့ဆီယာမက်နာမာဇီတာဖအပါအဝင်ဘွဲ့ရကြောင်းသာရှီဝမ်နဲ့2009ခုနှစ်မတ်လကလေးကအီရန်နိုင်ငံကစ်ဂျွန်းမှာပျောက်ဆုံးသွားခဲ့တဲ့FBI ထောက်လှမ်းရေးဟောင်းရိုဘတ်လီဗင်ဆန်တို့ပါမကြမ်းအီရန်နိုင်ငံထဲမှာမတရားအဖမ်းခံထောင်ချခံပျောက်ဆုံးနေကြတဲ့အမေရိကန်နိုင်ငံသားတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ထရမ့်အစိုးရအဖွဲ့ကတောင်းဆိုကြောင်းမစ္စတန်ဒါစ်ကထပ်လောင်းပြောဆိုခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကအခုထုတ်လွှင့်နေတဲ့တနာယီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းတူမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းကကြာသပတေးနေ့မနေ့ခက်အစီအစဉ်တွေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံတာကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
ရော်ရပီနယ်ပကလင်မြို့မာဂျူရီစလုံးမန်ဒက်ဂလပ်စ်အထက်တန်းကျောင်းကအကြောင်းသူကျောင်းသားတွေဟာပြည်နယ်မြို့တော်တလဟာစီမှာဗုဒ္ဓနယစုဝေးပြီးသနထင်ကျုံရေးပြင်းထန်တဲ့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုခဲ့ကြပါတယ်။သနသမားတူကလူဝန်း18ကိုပြစ်ဒဏ်ခဲ့ပြီးနောက်တလဟာစီနဲ့အမေရိကန်ပြည်ထောင်စုနေရာအနှံ့အပြားမှာကျောင်းသူကျောင်းသားတွေရဲ့ဆန္ဒပြမှုတွေအများအပြားပေါ်ပေါက်ခဲ့တာပါ။ဝါရှင်တန်မြို့တော်သမရအင်ဘူရောရှိမှလည်းရန်နယ်ကျွေးတဲ့ကျောင်းသူကျောင်းသားတွေဟာသနအကြမ်းဖက်မှုကိုအဆုံးသတ်ပါနှုတ်ဆက်မနေပါနဲ့လို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုဖလော်ရီဒါပြည်နယ်ကသနပြစ်ခံရတဲ့ကျောင်းသူကျောင်းသားတွေဟာဘတ်စကား2ရက်ကြာစီးပြီးတော့လာတဲ့လာရောက်ခဲ့ကြပါတယ်။စီးရနိုင်ငံဂူတာအစီအပိုင်းတိုက်ပွဲတွေမှာပိတ်မိနေတဲ့ဒေသခံတွေကိုအကူအညီပေးနိုင်ဖို့အတွက်စီးရနိုင်ငံတလွှားရပ်ပေါင်း30အပြည့်ရဆက်ပေးဖို့လူမျိုးရေးကောင်စီရဲ့ခွင့်ပြုရေးရရှိအောင်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကျူပန်နေပါတယ်။တိုက်ပွဲတွေရဆိုင်ထားဖို့အရေးအကောင့်ထဲဖွင့်နိုင်မဲ့ဆုံးဖြတ်ချက်မူကြမ်းရေးဆွဲဖို့အတွက်လက်ရှိမှာလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေကဆွေးနွေးနေကြတာလည်းဖြစ်ပါတယ်။ World Justice Project ဟောကပတ်တရားမျှတရေးလေးလာဆောင်ကြည့်အဖွဲ့သုရဇပ်ပြချရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာတရားမျှတမှုရှိတဲ့နိုင်ငံတွေအနေနဲ့အဆင့်တရားမှာရောက်ရှိနေတယ်လို့ဖော်ပြထားတာတွေ့ရပါတယ်။WPG အဖွဲ့ကနိုင်ငံပိုင်း113နိုင်ငံကိုလေးလာတင်ပြပြီး2018-18အတွက်တရားဥပဒေစိုးမိုးမှုစီရင်မှာအခုလိုဖော်ပြထားတာပါဒါဟာမြန်မာနိုင်ငံအနေနဲ့2016ကတည်းကအဆင့်20ပြုတ်ကျသွားတာဖြစ်ပြီးမြန်မာနိုင်ငံရဲ့အထက်မှာလက်တင်အမေရိကတိုက်ကနီဂရိုကနဲ့အောက်မှာတော့တူရကီနိုင်ငံရှိနေပါတယ်ဒေသတွင်းမှာကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံဟာနိုင်ငံပေါင်း15နိုင်ငံရှိတဲ့အနေနဲ့အဆင့်14မှာရောက်ရှိနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ယူမပန်စီမှာဗုဒ္ဓဟူးနေ့ညလင်းနာကြီး59မိနစ်ဝန်းကျင်လောက်မှာပံပောက်ချိန်ဘုံပောက်ကွဲမှုဖြစ်တဲ့အတွက်ဗန်ဝန်သား2ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့တယ်လို့ယူမပန်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ထိတက်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဦးကျော်စံသာကြေညာတော်တာဖြစ်ပါတယ်ခင်ဗျာအခုမိနစ်တွေအစီအစဉ်ထုတ်လို့ရမှုကအခုကြော်ကြော်သိမ်းဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာနှံကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးပြပါ
This program has come to you from the Voice of America, Washington.